ဒီနေ့1369ခုနှစ်တကုလသံ၄ရက်နေ့ခရစ်တဂရီ2008ခုနှစ်ဧပြီလ9ရက်နေ့ကောင်းမြတ်သောအချိန်အခါကာလမှာရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်သမိုင်းဝင်ကျက်ကလောက်စီတော်မြတ်ကြီးနေရှိကျက်ကလောက်ပရိယတ်ဒီစာတင်တိုက်မဂ္ဂဝိပဿနာဓမ္မရိပ်သာမှာကျင်းပကြလို့အပ်သော48ကျေမြောက်အင်းကြံတွင်ဆက်ရက်တရားစခန်းပေါ်မှာတရားဝင်ရောအားထုတ်ကြတဲ့သံဃာတော်များသီလရှင်များယောဂီတော်စင်ပုဂ္ဂိုလ်ပေါင်းတို့အားအာယုန်သောအာဟာရများဆက်ကထူထမ်းကြတဲ့လူရှင်ပုဂ္ဂိုလ်များမှာဥအောင်သောဒေါက်တာတင်ဝင်းမိသားစုရန်ကုန်မြို့တို့ကဆက်ကထူထမ်းကြတာဖြစ်ပါတယ်။နေသာနေချူဝဲညနေအေးဆက်ကထူထမ်းကြတဲ့လူရှင်ပုဂ္ဂိုလ်များကတော့ဥနေမြို့အောင်ဒေါက်တာထွေးမိသားစုစက်မှုလျာဥတင်ထေအောင်ဒေါက်ယူယူဝေမိသားစုတာယာဝရီတို့ကနေပြီးတော့ရဟန်းကရှင်ပြုအလိုမင်္ဂလာပေါ်အချိန်မှအဖြစ်ဆက်ကလူတိုင်းကြတာဖြစ်ပါတယ်။ယခုလိုဆက်ကလူတိုင်းကြတဲ့လူရှင်ပုဂ္ဂိုလ်များနေတဲ့ကွာအားလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းများယောဂီတော်ရှင်ပုဂ္ဂိုလ်ပေါင်းတို့အားဘုန်းကြီးများအနေနဲ့သစ္စာတရားလုံးဝေးတရားများဟောကြားပေးမှာဖြစ်ပါတယ်။မြတ်စွာဘုရားတခင်ကတော်မြတ်ကြီးလက်ထက်တော်ကာကလာတုန်းကတရားရှင်ကတော်မြတ်ကြီးတာဝတိပြေမွန်စီတော်ကြောင့်တော်မှာသတင်းတော်တော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်ရင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါ်တော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတိမညာသကရာဂမိမညာနာဂမိမညာရတ္တမညာများအတိအတိရရှိသွားကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါ်တော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတိမညာများရနိုင်ကြပါစေသကရာဂမိမညာများရနိုင်ကြပါစေအနာဂါမိမေညာများရနိုင်ကြပါစေအရဟတမေညာများရနိုင်ကြပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဒီတော့သစ္စာတရားကိုဟောကြားရမယ်ဆိုတော့သစ္စာတရားဆိုတာဟာအမှန်တရားကိုသစ္စာတရားလို့ခေါ်ပါတယ်ဘလောက်အထိမှန်တယ်လဲဆိုရင်ပြန်ပြုပြင်လို့မရလောက်အောင်ကိုပဲအမှန်ဆုံးဖြစ်တဲ့တရားကိုသစ္စာတရားလို့ဒီနေရာမှာခေါ်ပါတယ်။ဒါရိသစ္စာတရားဟာမြတ်စွာဘုရားသခင်ကတော်မြတ်ကြီးပွင့်ထွန်းတော်မူလာတော့မှဘုရားရှင်ကတော်မြတ်ကြီးကဟောပြတော့မှသိခွင့်ရတဲ့အမှန်တရားတွေပါပဲ။အဲ့ဒီအမှန်တရားတွေကိုမြတ်စွာဘုရားသခင်ကတော်မြတ်ကြီးကဘောရိပနေရှိပြင်မှာစတင်ပြီးတော့သိခဲ့တယ်။ဆရာမကုတ်တရားဘုညာဖြင့်အလိုလိုကိုတော်တိုင်းသိတော်မူခဲ့တဲ့သစ္စာတရား။အဲ့ဒီသစ္စာတရားကိုဘုရားရှင်ကတော်မြတ်ကြီးကပါရမီမြို့အနီးမိဂရာဝန်တော်မှာလူသားတွေကပစ္စဝကိယပုဂ္ဂိုလ်၅ဦးနဲ့တကွာနတ်ပြည်မှာအပေါင်းတို့အားဟောကြားတော်မူခဲ့ပါတယ်။အဲ့ဒီလိုဟောကြားတော်မူခဲ့တဲ့အတွက်သစ္စာတရားဟာလောကကြီးမှာအားလုံးသတ္တဝါတွေသိခွင့်ရသွားကြတယ်။တတိကရကစပြီးတော့ဟောဒီသစ္စာတရားတွေကိုလူနာပြမသတ္တဝါတွေဆက်ကဆက်ကသိအောင်ကြိုးစားလာကြတာယနေ့ထက်တိုင်အောင်ပါပဲ။ဘုန်းကြီးတို့ပရိသတ်တွေအထိဘုန်းကြီးတို့ယောဂီများအထိဟောဒီသစ္စာတရားကိုသိအောင်ကြိုးစားနိုင်ကြတယ်။ဒီတော့သစ္စာတရားကိုသိအောင်ကြိုးစားတဲ့နေရာမှာမြတ်စွာဘုရားသခင်ကတော်မြတ်ကြီးကဒုက္ခနဲ့သူ့ရဲ့ခါပါဠိလိုဟောထားခဲ့တာဆိုတော့အဲ့ဒီခေတ်ခါကာလတုန်းကတော့ပါဠိကျွမ်းတဲ့ပုဂ္ဂိုလ်များကမြတ်စွာဘုရားဟောကြားလိုက်တဲ့နေ့တပြိုင်နက်ဘာကိုဆိုလိုလဲဆိုတာတခါတည်းတန်းပြီးတော့သိပါတယ်ဘိနပရိသတ်ကြတာပါဠိနဲ့ကျွမ်းတဲ့ပုဂ္ဂိုလ်တွေမဟုတ်ကြဘူး။မြတ်စွာဘုရားဟောတော်မူတဲ့ခင့်နဲ့ယနေ့ခင့်အသောနှုန်းတွေကအစမတူကြတော့ဘူးဖြင့်။အဲ့ဒါမတူကြတော့တဲ့အတွက်မြတ်စွာဘုရားဟောကြားထားခဲ့တဲ့သစ္စာလေးပါးတရားပါဠိတော်များဒီပါဠိတော်များကိုကြည့်အောင်လောင်းတဲ့ဘိနပရိသတ်သစ္စာရဲ့အဓိပ္ပာယ်နားလည်ဖို့မလွယ်လှပါဘူး။အဲ့ဒါမလွယ်လှတဲ့အတွက်နောက်ပိုင်းမှာဒဂရဆရာတွေကနေပြီးတော့သစ္စာဘုရားဟောကြားထားခဲ့တဲ့သစ္စာတရားတွေကိုအကျယ်တဝက်ဆိုလိုချက်တွေကိုဖွင့်ပြီးတော့ပြခဲ့ကြတယ်။အ အဲ့လိုပြောခဲ့ပေမဲ့လည်းပဲတထကရာဆရာကြီးပြောခဲ့တယ်ဆိုတာပါဠိလိုပါဠိဘာသာနဲ့ပြောခဲ့တာပဲဆိုတော့ဒါလည်းဘုန်းကြီးတို့ပရိသတ်တွေသိဖို့ရသိမလွယ်လားအဲ့ဒီလိုမလွယ်တဲ့အတွက်ကျေးဇူးရှင်အက္ခမဗန္ဒိတမဟုတ်ဆရာတော်ဘုရားကြီးကပါဠိလိုရေးထားတဲ့အဲ့ဒီစာတွေကိုအနည်းငယ်များသောပါဠိအသုံးနှုန်း၄လောက်သာသုံးနှုန်းပြီးတော့မြန်မာလိုအကျယ်တဝင့်ဆိုလိုချက်မူရင်းမပြောင်းချက်ထွေပြီးတော့ဟောကြားပေးတော်မူခဲ့။အဲဒီလိုဟောကြားပေးတော်မူခဲ့တဲ့အတွက်ယနေ့ဘုန်းကြီးတို့ပရိသတ်တွေမြန်မာလိုအကျယ်တဝင့်နားလည်ဖို့မရဘူးလားရလား။နားလည်ဖို့ရသွားကြတယ်။ဒီတော့ဘုန်းကြီးတို့ကလည်းပဲဘုဘဆရာတော်ဘုရားကြီးရဲ့ဥပနိဒယကိုယူပြီးတော့ဟောကြားနေကြတဲ့ပုဂ္ဂိုလ်များဖြစ်ကြသည့်အားလျော်စွာမောဂဆရာတော်ဘုရားကြီးကဲတော့ပဲလည်းရင်ပါဠိကိုအနေချင်းပဲသုံးပြီးတော့မြန်မာလိုပဲအကျယ်တဝင့်ချက်တွင်ပြီးတော့ဟောပြပေးရမှာဖြစ်ပါတယ်ဒီတော့သစ္စာတရားကိုသိအောင်ဘယ်လိုနည်းနဲ့ကြိုးစားကြမလဲဆိုတော့ဘုန်းကြီးတို့ကဟောပြပေးမယ်လို့လည်းပဲဘုန်းကြီးတို့ရဲ့ကိုယ်ပိုင်နည်းနဲ့ကိုယ်ပိုင်ဆန္ဒနဲ့ကိုယ်ပိုင်သဘောထားလေးတွေနဲ့ဒီလိုပြောလို့မဖြစ်ပါဘူးမြတ်စွာဘုရားဟောကြားထားခဲ့တဲ့ပါဠိတော်တွေရှိတယ်ထက္ကရာတွေရှိတယ်မောဂဆရာတော်ဘုရားကြီးဟောကြားထားခဲ့တဲ့တရားတွေရှိတယ်ဒါတွေကိုမှိညာပြုတ်ပြီးတော့ဒါတွေကိုပေါင်းစပ်ပြီးတော့မှအဓိပ္ပာယ်ဖွင့်ပြီးတော့ဘုန်းကြီးတို့ကဟောပြပေးရမှာဖြစ်ပါတယ်ဒီတော့ဟောဒီသစ္စာတရားကိုဘယ်လိုသိအောင်လုပ်ကြမလဲသစ္စာတရားတရားဘယ်လိုတရားတွေတော့ဟောဒီသစ္စာတရားကိုမြင်တဲ့အတွေ့ဘယ်လိုများအကျိုးတရားမှုတွေရရှိနိုင်တယ်လဲဒါလေးတွေကိုသိဖို့ဆိုတာဟာဘုရားရှင်လက်ထက်ကတည်းကဒီအတိုင်းပဲကြိုးစားလာခဲ့တဲ့ပုဂ္ဂိုလ်များရဲ့နမူလာလေးတွေကြည့်ပြီးတော့ဘုန်းကြီးတို့ပရိသတ်တွေကကြိုးစားကြရမှာဖြစ်ပါတယ်ဒါကြောင့်လို့ဘုန်းကြီးတို့ကလည်းပဲမြတ်စွာဘုရားလက်ထက်ကရှိခဲ့တဲ့နမူလာကလေးတွေကိုထုံးနှုတ်ပြီးတော့ဘုန်းကြီးတို့ပရိသတ်ကိုကျေးဇူးပြုပေးရမှာပါဒါမှလည်းပဲဘုန်းကြီးတို့ရဲ့ပြောတဲ့စကားဟာခိုင်လုံတဲ့စကားဖြစ်မှာပေါ့နော်အဲဒီတော့ပါဠိစာပေတွေမှာသစ္စာတရားကိုသိဖို့ရန်အတွက်ဘယ်လိုပြောကြားထားသလဲဆိုရင်ဘုန်းကြီးတို့ပရိသတ်ဗိဒာမဲ့ထက္ကရာမှာယထာဘိဒီဘိကောနာမနိဒီယေတဝကနာတိမိေလို့ဒီလိုပြောထားတယ်မြန်မာလိုပြန်လိုက်မယ်ဆိုလို့ရှိရင်တော့ဥပမာအဖြစ်ပြောကြပါစို့တဲ့ပိတ်တိကြားတွေဟာပါးကောင်ကလေးတွေသမင်ကောင်ကလေးတွေကိုဖမ်းတော့မယ်ဆိုလို့ရှိရင်ဒီတိုင်းအပြေးကလိုက်ပြီးတော့မဖမ်းပါဘူးတဲ့နော်အပြေးကလိုက်ပြီးတော့မဖမ်းပါဘူးတဲ့နေရာမှာပုံအောင်ပြီးတော့မှအဲ့ဒီပါးကောင်လေးတွေသမင်ကောင်ကလေးတွေအနားရောက်လာတဲ့အခါမှာလှင်မြန်သောအဟုန်နဲ့တချိန်တို့အရာအမိဖမ်းလေဖမ်းတာရှိပါတယ်တဲ့ဒါဥပမာလေးပြောလိုက်တာပါပဲဒီလိုသစ္စာတရားကိုသိအောင်ကြိုးစားကြရမယ်ခွန်ကြီးတို့ပရိသတ်တွေဟာအဲ့ဒီဥပမာလေးကြည့်ပြီးတော့အဲ့ဒီနည်းကိုယူပြီးတော့အားထုတ်ကြရမယ်ဘယ်လိုအားထုတ်ကြရမလဲဆိုလို့ရှိရင်ဘုန်းတော်ဆရာတော်ဘုရားကြီးကတော့ပြောတယ်သမာဓိဆိုတဲ့ခြုံကောင်းကောင်းထဲမှာကြီးကြီးပြီးတော့အရှုခံတရားတိဟုသောသာကောင်သမင်ကောင်ကလေးတွေကိုသာကောင်သမင်ကောင်နဲ့တူတဲ့အရှုခံတရားကလေးတွေကိုရှင်သေးတို့ဇတိတို့နဲ့တူတဲ့မိမိတို့ရဲ့ဉာဏ်ကမေ့အောင်ဖန်ယူရမယ်တဲ့ဒီလိုဟောကြားထားပါတယ်ဒီတော့ဟောဒီအရှုခံတရားကလေးတွေကိုဒီနေရာမှာပါဠိဥပမာပေးထားတယ်လဲဆိုရင်သားကောင်သမင်ကောင်ကလေးတွေနဲ့ဥပမာပေးထားတယ်။ပါဠိဥပမာပေးထားတယ်ဒါကအရှုခံတရားလေးတွေသားကောင်သမင်ကောင်နော်။ဟောရကအရှုဉဏ်တရားအရှုဉဏ်တရားကိုတော့ပါဠိဥပမာပေးထားတယ်လဲဆိုရင်တဲ့စတိတို့ရှင်သေးတို့နဲ့ဥပမာပေးထားပါလေ။ပါဠိဥပမာပေးထားလဲစတိတို့ရှင်သေးတို့နဲ့ဥပမာမပေးဘူးလားပေးထားဟုတ်ပါမှာပေးထားပါတယ်เนาะအဲဒီတော့ဇတိတို့ရှင်သေးတို့ဟာသားကောင်သမင်ကောင်ကလေးတွေဖမ်းတဲ့အခါမှာ ဒီတိုင်းပြေးသွားလိုက်ဖမ်းနေတာလားခြုံကောင်းကောင်းနဲ့ကနေစောင့်ဖမ်းတာလားအဲ့လိုပဲတဲ့ဟောဒီရှုဉာဏ်တရားကလေးတွေကိုသိကျင်လို့ရှိရင်တဲ့နော်ဟောဒီရှုဉာဏ်တရားကတနည်းအားမှာငြိမ်ပြီးတော့စောင့်ကြည့်နေရမယ်ဒါကဥပမာအဖြစ်နဲ့ပြောတာပါတနည်းအားကနေငြိမ်ပြီးတော့စောင့်ကြည့်နေရမလဲဆိုရင်တမာတိဆိုတဲ့ခြုံကောင်းကောင်းနဲ့ကနေငြိမ်ပြီးတော့စောင့်ကြည့်နေရမယ်တဲ့ဒါကပြောတာလေလို့ဆိုတော့ဟောဒီရှုဉာဏ်တရားကလေးတွေကိုသိကျင်လို့ရှိရင်တဲ့ပရမအောင်တမာတိကလေးရအောင်ထူထောင်လိုက်ပါဟုတ်တယ်မလားတမာဒီလေးရလာပြီဆိုရင်အဲ့ဒီတမာဒီကလေးထဲမှာပဲတမာဒီကလေးနဲ့ပဲမိမိရဲ့စိတ်လေးကတည်နေအောင်ကြိုးစားလိုက်ပါတမာဒီကလေးနဲ့တည်နေပြီဆိုရင်တမာဟိတောယထာဘုဒ္ဓံပဇာနာတိတဲ့တမာရီရဲ့နောက်မှာတခြားလိုက်မှလားပညာလိုက်လာမှာလားပညာလိုက်လာမယ်ဒီတော့ဟောဒီတမာပညာဟောဒီပညာဆိုတဲ့ရှုဉာဏ်တရားလေးဖြစ်ဖို့ဆိုတာကတမာရီမတည်ရင်အရှုဉဏ်တရားဖြစ်ပါမလားအရှုဉဏ်တရားမဖြစ်ဘူးအရှုဉဏ်တရားဖြစ်ချင်ရင်တမာရီတည်အောင်ကြိုးစားရမယ်ဟုတ်တယ်မဟုတ်လားဒီတော့ခွန်ကြီးတို့ပြိဿတွေကယနေ့ပြိဿတရဉာဏ်လေးဖြစ်အောင်ကြိုးစားနေကြတဲ့ပုံစံတွေဖြစ်တဲ့အတွက်ပြိဿတရဉာဏ်လေးတွေရကြမှာလေဆိုရင်ပရမအောင်ဘာတည်အောင်ကြိုးစားရမှာလဲတမာရီတည်အောင်ကြိုးစားရမယ်သမာဓိတည်အောင်ကြိုးစားရမယ်ဟုတ်လားအဲ့ဒီတော့သမာဓိတည်အောင်ကြိုးစားရတော့မယ်ဆိုတော့သမာဓိဆိုတဲ့တရားကလည်းပဲဇဘာလေးဖြစ်တာမဟုတ်ဘူးတဲ့မဂ္ဂင်လေးနဲ့ပြောမယ်ဆိုရင်၃ပါးဖြစ်တယ်ဘယ်နှပါးဖြစ်လဲ၃ပါးသမာဝါယမရဲ့သမာသတိရဲ့သမာသမာဓိဘယ်နှပါးဖြစ်တော့၃ပါးဒီတော့သမာဝါယမဆိုတာဝရိယတရားကိုပြောတာနော်သမာဓိကတတိကိုပြောတာသမာသမာဓိကသမာဓိကိုပြောတာတတိလေးလည်းကိန်းထားရမယ်သမာဓိလေးလည်းရှိနေရမယ်ဝရိယလည်းရှိနေရမယ်ဒီတော့ဝရိယတရားကလေးကတော့တတိနဲ့လည်းတွဲပေးရမှာပဲသမာဓိနဲ့လည်းတွဲပေးရမှာပဲဝရိယတရားကိန်းလို့တော့အလုံးမဖြစ်ဘူးပြီးပြည့်တော်ပေါ့ပေါ့တန်းတန်းနဲ့နော်စိတ်မဝင်စားတယ်လို့ထိုင်နေမှမတွေ့တွေ့ဝင်ဝင်နဲ့နေမယ်ဆိုလို့ရှိရင်ဝရိယတရားလေးမယောဘူးလားယောဝရိယတရားယောရင်တဲ့စာရိပေတွေမှာကောတိစ္စဆိုတဲ့ပြင်းရထိုင်မိုင်းမှုလေးဝင်လာတတ်ပါလေနော်ကောတိစ္စဆိုတာပြင်းတာပေါ့နော်ဝရိယတရားယောရင်ဘာဖြစ်တော့ပြင်းလာတယ်ပြင်းရလာတယ်အော်ဒီလိုလိုကတော့ပြင်းလိုက်တာစိတ်ဝင်စားဘူးဒါကောတိစ္စလို့ခေါ်တာဟုတ်လားဘာဖြစ်လို့စိတ်ဝင်စားတာတော့ဘာဖြစ်လို့ပြင်းနေတာတော့ဝရိယမရှိလို့ဘာဖြစ်လို့လဲအဝရိယမရှိရင်ကောတိစ္စတဲ့ပြင်းကြီးထိုင်ပိုင်းတဲ့သဘောလေးဖြစ်လာတတ်တယ်တဲ့ရှင်းနာမိတာတဲ့အချင်းခံပြီးတဲ့သဘောလေးဖြစ်လာတတ်ပါလေတဲ့ဒီလိုတော့ခွင့်သောပရိသတ်တွေကဝရိယတရားကလေးကိုထူထောင်တော့မယ်ဆိုရင်နော်ဝရိယတရားကလေးကိုထူထောင်တော့မယ်ထူထောင်လိုက်မယ်ဆိုလို့ရှိရင်ပြင်းကြီးတဲ့စိတ်ကြီးရှိပါအောင်မလားအဲ့ရှင်ငံကြီးတဲ့စိတ်တွေကိုရှိပါအောင်မလားမရှိဘူးအဲကြောင့်မလို့ပြင်းကြီးထိုင်မဲ့တဲ့စိတ်အချင်းငံကြီးတဲ့စိတ်တွေမပေါ်အောင်ဘာလုပ်ပေးရမှာလဲဝရိယတရားလေးတွေမြင့်တင်ပေးရမယ်ဟုတ်လားကြဲကြွားတဲ့အမှုရာပေါ်နေရမယ်စိတ်ဝင်စားတဲ့အမှုရာပေါ်နေရမယ်နော်စွတ်စွတ်ဆိုက်ဆိုက်ရှိနေရမယ်ပြည့်ကျင်တဲ့စိတ်တွေရှိနေရမယ်ကြဲကြွားနေရမယ်အာယုံဆိုင်နေရမယ်ဒါဝရိယရဲ့လက္ခဏာလေးတွေပေါ့အဲ့ဒီလိုဝရိယကတက်တက်ကြွကြလေးဖြစ်နေလိုက်တဲ့အခါကျတော့တတိတရားကလေးကလည်းပဲအရှုခံအပေါ်မှာအရှုခံတရားလေးတွေပေါ်တိုင်းပေါ်တိုင်းနော်တတိတရားကလေးကခင်းနေမှမရှိဘူးလားရှိနေလားဝရိယတရားလားနည်းနေမှဆိုရင်တတိပဲစီနေမှမသိဘူးနော်တတိပဲရောက်နေမှငုံမသိတော့တတိကိုမရှိတော့ဟုတ်လားတတိကိုဖြစ်မလာတော့ဘူးအဲ့ချင်းနဲ့ထိုင်းမိုင်းနဲ့ငိုင်းပြီးတယ်နော်တတိတွေမကတ်တော့ဟိုတွေးဒီတွေးစိတ်တွေဟိုရောက်ဒီရောက်ဝရိယရှိတော့လားမရှိတော့လားဒီတော့ဝရိယမရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာတတိတရားမကတ်ဘူးဟုတ်လားတတိတရားတွေမကတ်တာလားဟိုဆိုတော့မဟုတ်သေးဘူးတမာရီလည်းမဖြစ်ဘူးဟုတ်လားဝရိယတရားမရှိရင်ဘယ်လိုနည်းနဲ့မှတမာရီဖြစ်မလာဘူးနော်ဘယ်လိုနည်းနဲ့မှတမာရီဖြစ်မလာဘူးအဲ့ချင်းငိုင်းပြီးတွေးဝေထိုင်ပိုင်ပြီးတော့တခါတဲ့ စိတ်တွေလေးလံထိုင်းပိုင်းနေတာအဲ့ဒီအချိန်မှာစိတ်တွေထိုင်းပိုင်းတွေဝင်နေတဲ့အချိန်မှာမိမိတဏ္ဍာမှာပေါ်လာတဲ့အရှုကံတရားလေးတွေဘယ်လိုနည်းနဲ့မှသိခွင့်ရမှာမဟုတ်ဘူး။ဒါကြောင့်ဝရိယတရားအခြေခံအဖြစ်မလိုအပ်ဘူးလားလိုအပ်လား။အမတန်လိုအပ်တာပေါ့။တကယ်ချင်းတော့ရောက်ရှိတယ်တဲ့ဥပမာအဖြစ်။အမြင့်ပေါ်မှာရှိတဲ့ပန်းကလေးတစ်ဝက်ကိုခိုးကျင်တဲ့အခါကျတော့လှမ်းခိုးလို့မမိပါဘူးတဲ့နော်။အဲဒီလိုမမိတဲ့အခါကျတော့တယောက်ကအဲဒီနေရာလေးမှာနော်ဒုလေးထောက်ပြီးတော့ထိုင်ပေးရတယ်။ထိုင်ပေးလိုက်တဲ့အခါကျတော့အော်တရားတော်လောက်ဒုက္ခနာကိုလေးကမမြင်ဘူးလားမြင်ပါဘူး။ဒါလည်းမြင်လာတော့သူရပခေါင်းဘော်ကနောက်တစ်ယောက်ကတက်ပြီးတော့ပန်းကလေးလှမ်းခိုးလိုက်တယ်။ပခေါင်းဘော်တက်လာတော့အရက်ကတော့မြင့်သွားပြီပေါ့နော်။ပထမတစ်ယောက်ကထိုင်ပေးတယ်။သူတော့ထိုင်ပေးတဲ့အခါကျတော့တရားတော်မြင်လာတယ်။အဲ့ဒီပုံမှာပခေါင်းဘော်မှာနောက်တစ်ယောက်ကတက်ပြီးတော့မတန်ရက်တဲ့ပန်းကလေးတော့မှီတော့မှီးနေပြီ။တိုင်ပြားကမရှိဘူး။အဲ့ကြမရှိတော့ဟန်ချက်မညီတော့ကမ်းမွက်ကလေးကိုဖြတ်မှတ်တာမခုနိုင်ဘူးဖြစ်အဲ့ဒါတော့မခုနိုင်တဲ့အခါကျတော့ဘာလို့ရတော့နောက်တစ်ယောက်ကခင်ဗျားကလည်းမတိုက်ရပေးပြီးတော့အကူညီပေးရတယ်အဲ့ဒီလိုအကူညီပေးတော့မှမတိုက်ရပေးတဲ့ပုဂ္ဂိုလ်ရဲ့တငယ်ချင်းရဲ့ကောင်းကလေးကိုကင်ပြီးတော့တစ်ဖက်ကကင်ပြီးတော့ဟန်ချက်ကလေးညီသွားတော့မှပန်းကလေးကိုလှမ်းပြီးတော့ခိုးတဲ့အခါမှာလောလောကူကူခိုးလို့ရပါတယ်တဲ့အဲ့ဒါအမြင့်ပေါ်မှာရှိတဲ့ပန်းကလေးတစ်ခွင်ခိုးကျင်တဲ့အခါမှာလူမနေရတော့ရတော့ပျောက်ခနဲ့ရရလားပျောက်ခနဲ့မရဘူးလူ၃ယောက်ကိုလိုတာဟုတ်လားအောက်ကထိုင်ပေးမဲ့ပုဂ္ဂိုလ်လည်းလိုတယ်ဒီကနေပြီးတော့ရပ်ပေးမဲ့ပုဂ္ဂိုလ်လည်းလိုတယ်အပေါ်ကနေခူးမဲ့ပုဂ္ဂိုလ်လည်းလိုတာပဲလူမနေရလို့လည်းအဲ့ဒီလိုပဲအာယုံတစ်ခုကိုထိထိမိမိနဲ့စွစွဆဲဆဲကြည့်ကြင်ပါလေဆိုရင်နော်။အောက်ကနေထိုင်ပေးတဲ့လူနဲ့တူတဲ့အမာလေးလေးလည်းပဲရှင်းနေရမယ်။ဒီကနေရပေးတဲ့လူနဲ့တူတဲ့တတိလေးလည်းပဲရှင်းနေရမယ်။ပန်းကလေးကိုခိုးတဲ့လူနဲ့တူတဲ့အမာလေးလေးလည်းပဲရှင်းနေရမယ်။အဲဒီမှာပန်းကလေးကတော့ဘာနဲ့တူတယ်။အရှုကံတရားလေးနဲ့တူတယ်။ဘာနဲ့တူပါလဲ။အရှုကံတရားကလေးကိုမြင်ဖို့သိဖို့တွေ့ဖို့သတိထားမိဖို့เนาะတပတ်တည်းအခြေခံဘယ်လိုလို့လဲဝရိယလို့လဲနောက်တစ်ခါဝရိယတရားကလေးကနေပြီးတော့မြင့်တင်ပေးတာမြင့်တင်ပေးတာတော့သူကတော့ရှိနေပြီသတိမပါပဲရပါမှာရပါမှာဒီတော့သတိတရားကလေးကလည်းကပ်ပြရအောင်ပဲဟောတာလေးကရှုကံတရားလေးဒါယုတ်တရားလေးဒါနံတရားလေးဟောရလားဒါပုဂ္ဂိုလ်မဟုတ်ဘူးတတ္တဝမဟုတ်ဘူးယောက်ျားမိန်းမမဟုတ်ဘူးဒါယုတ်တရားဒါနံတရားဘုရားကတိပေးရမှာလဲတတိကတိပေးเนาะတတိလေးကတိပေးပေးဟုတ်လားအာမိမိတဏ္ဍမှာမျက်လာလေးချမျက်လုံးကလေးမိတ်စက်ကလေးပိတ်ခန္ဓာကိုယ်ဉာဏ်လေးနဲ့စိုက်ကြည့်စိတ်ကလေးနဲ့စိုက်ကြည့်အဲ့လိုစိုက်ကြည့်တဲ့အခါကျတော့ဩနာတဲ့သဘောလေးပေါ်တယ်ဩခြေကလုံးကနာလိုက်တာခြေတဲ့သဘောလေးပေါ်တယ်ဩပေါင်ကကျန်လိုက်တာကဲတဲ့သဘောလေးပေါ်တယ်ဩခါကကန်လိုက်တာထုံးတာတည်းအဲ့ဒီတော့မသိဘူးလားသိနေလားသထုံးသာအတိုင်းသိတဲ့အသိပေါ့နော်။အဲဒီလိုဉာဏ်ထုံးသာအတိုင်းခြေစလုံးကနားနဲ့ပေါင်းကကြိုက်တဲ့ခါကကြိုက်တယ်လို့သိနေတဲ့အသိလေးများပေါ်လာပြီဆိုရင်ခါကခြေစလုံးမဟုတ်ဘူးပေါင်းမဟုတ်ဘူးဒုမဟုတ်ဘူးဓာတ်ကမဟုတ်ဘူးဘုလုကသတိပေးရမှာလဲ။တတိကသတိပေးဘုလုကသတိပေးရမှာလဲ။တတိကသတိပေးနော်။တတိကနေပြီးတော့ဒီနေရာမှာရလာအောင်ဘုလုကနေပြီးတော့သွားခေါ်ပေးရမှာလဲ။ဝရိယကသွားခေါ်ဝရိယမပါရင်သတိကရောက်မလာဘူးရောက်လာပါမလားမရောက်ပါဘူးသတိလေးရောက်လာဘူးလူကသွားခေါ်ပြရမှာလဲဝရိယကလာခေါ်လိုက်တော့သတိလေးရောက်လာပြီသတိလေးရောက်လာတော့ဟာမဟုတ်ဘူးဘယ်ထည့်တယ်လို့မဟုတ်ဘူးဒုမဟုတ်ဘူးပေါမဟုတ်ဘူးခါမဟုတ်ဘူးချစ်တယ်လို့မဟုတ်ဘူးနာရည်တနာတဲ့သဘောလေးကျင်ရင်ကျင်တဲ့သဘောလေးကြက်ရင်ကြက်တဲ့သဘောလေးပူရင်ပူတဲ့သဘောလေးဒုဘောကရှင်နေတဲ့ဘာမှမပတ်သက်ဘူးနော်ဒုဗ္ဗောကခြေလက်မဟုတ်ဘူးဟောတာကနားရဲကျင်တဲ့ကဲတဲ့ကဲတဲ့သဘောလေးပါပဲဒုဗ္ဗောကခြေလက်ကပညာနားရဲကျင်တဲ့ကဲတဲ့ကဲတဲ့သဘောလေးကပရမတ်ဟုတ်လားဘယ်လိုကလည်းသတိပေးရမှာလဲသတိလေးကသတိပေးဟုတ်လားသတိလေးကသတိပေးအဲဒီလိုသတိလေးကသတိပေးလိုက်တဲ့အခါကျတော့မိမိရဲ့စိတ်ကလေးကစိတ်ကအတိကလေးကဒုဗ္ဗောကခြေလက်စီစိတ်မရောက်တော့ဘူးဘယ်စီစိတ်ရောက်သွားလဲနားရဲကျင်တဲ့ကဲတဲ့ခဲတဲ့စီပဲ ဆက်ရောက်တော့တယ်ဒုက္ခနာတယ်ဆိုရင်ဒုစီဆက်ရောက်ပြီလားဒုစီရပါလေနာရကျင်တဲ့စီဆက်ရောက်ပါလေဒုသည်ပညာလားပရမလားနာရကျင်တာကပရမပေါင်းကားခဲ့တယ်ဆိုရင်ပေါင်းသည်ဆက်တဲ့သဘောလေးကပရမဒီလိုမလားအဲ့ဒါပညာစီကိုဆင်းပြအောင်ပရမစီကိုတက်တယ်ပြေးတာဘယ်လိုကတက်ပြေးတာလဲတတိကတက်ပြေးတာဘယ်လိုကတက်ပြေးတော့အဲ့ဒီတတိကလေးဖြစ်လာအောင်ဘယ်လိုကနေပြီးတော့ဆွဲခေါ်လာတော့ဝရိယကဆွဲခေါ်လာတယ်။ဟောဝရိယကဆွဲခေါ်လာတော့တတိတရားကလေးကဟာဒုမောဘူပေါမောဘူခါမောဘူဒါနာတဲ့သဘောလေးရှင်းတဲ့သဘောလေးဟုတ်တယ်မဟုတ်လား။ဒါလေးကပရမတ်သဘောတရားလေးပဲ။ဒါလေးကတကယ်အမှန်တရားလေးပဲ။တတိလေးကတတိပေးလိုက်တယ်။တတိကတတိပေးလိုက်တဲ့အခါကျတော့ဘုန်းကြီးတို့ယောဂီတွေရဲ့စိတ်ကဒုဘောင်ကရှင်းတဲ့စီရောက်လာမရောက်တော့ဘူးလား။မရောက်တော့ဘယ်စီရောက်နေတော့နာရင်နာတဲ့စီပဲရောက်ကျင်ကျင်တဲ့စီပဲရောက်ဒုဗောင်ကရှိတဲ့စီမရောက်တော့ဘူးမရောက်ကောမရောက်မှဖြစ်မှာဟုတ်လားရောက်နေရင်ဖြစ်ပါမလားဒုက္ခနာတဲ့ရှင်လုံးကကျင်နေဆိုရင်ဒုဗောင်ကရှိလက်ဆိုတဲ့အမြင်နဲ့မြင်နေရင်ဘာမြင်တော့ဟုတ်ပြီပညာမြင်တော့ဟုတ်ပြီဘာမြင်တော့ဒိဋ္ဌိရဲ့ပညာကိုမြင်တာဒီဘာမြင်တော့ပညာကိုမှန်လို့မြင်တာဒီဒိဋ္ဌိအမြင်ဒီလိုမလားပရမတ်ကိုမှန်လို့မြင်တာမှအမြင်မှန်နော်ပညာကိုမှန်လို့မြင်တာဒီဘာလို့ဒိဋ္ဌိအမြင်ပဲတကယ်တမ်းကျတော့ပညာဒီတကယ်မှန်တရားဟုတ်ရဲ့လားဟုတ်ပါဘူးတကယ်မှန်တရားမဟုတ်ဘူးလောကသစ္စာနာသစ္စာပညာကတော့လောကကသတ်မှတ်ထားတာပဲလောကကသတ်မှတ်ထားတဲ့သစ္စာတရားဒီမှန်သောတရားဟုတ်ပါ့မလားဟုတ်ပါဘူးမဟုတ်ဘူးမှန်သောတရားဒီပညာလားပရမတ်လားปรมัตถ์ทีละกระปัญญาเตียะที่หมั่นโนเตียะหมอผู้ปรมัตถ์เตียะก็มาหมั่นโนเตียะเนาะมะหมั่นเตียะหมั่นโนเตียะก็ไม่มีแม้แต่มะหมั่นโนเตียะก็หมั่นลุเทยิงดิฐิบาเรดิแหละตกายะดิฐิมะหมั่นเตียะอบอมาหมั่นเตียะอบอมามะหมั่นเตียะเนี่ยสาธุมีนาดิบาเรแหละตกายะดิฐิหมั่นเตียะก็ตกายะหมั่นเตียะก็အဲ့မှန်တဲ့တက္ကရာကိုမမှန်တဲ့တရားနဲ့စားလို့မြင်လာသည်ဒိဋ္ဌိတက္ကရာနဲ့ဒိဋ္ဌိနဲ့ပေါင်းတော့တဏှာဖြင့်ပြောမယ်ဆိုရင်တက္ကရာကတကယ်ရှိတဲ့တရားဟုတ်ရလားတကယ်ရှိတဲ့တရားကိုတကယ်မရှိတဲ့တရားနဲ့စားလို့မြင်လာသည်ဒိဋ္ဌိတက္ကရာကဘာလဲတကယ်ရှိတဲ့တရားတကယ်ရှိတဲ့တရားကိုတကယ်မရှိတဲ့တရားနဲ့စားလို့မြင်လာသည်ဒိဋ္ဌိတက္ကရာနဲ့ဒိဋ္ဌိနဲ့ပေါင်းတော့သက္ကာယအပေါ်မှာဖြစ်တဲ့ဒိဋ္ဌိသည်သက္ကာယဒိဋ္ဌိဒီလိုမှပေါ့နော်အဲဒီတော့ဘောဓသတ္တဝါငါတို့ဘာယောက်ျားမိန်းမသည်တကယ်ရှိသလားမရှိဘူးလားတကယ်ရှိတာကယုံနာအဲဒီတကယ်ရှိတဲ့ယုံနာအပေါ်မှာတကယ်မရှိတဲ့ဘောဓသတ္တဝါငါတို့ဘာယောက်ျားမိန်းမနဲ့အစားတော့မြင်မယ်ဆိုရင်ဘာဒိဋ္ဌိလဲသက္ကာယဒိဋ္ဌိလက်မလားအဲဒီတော့တကယ်ရှိတဲ့ပရမတ္တရားကိုမမြင်မဲနဲ့အဲဒီတကယ်ရှိတဲ့ပရမတ္တရားကိုတကယ်မရှိတဲ့ပညာတရားနဲ့အစားထိုးပြီးတော့အော်ဒါတွေကလူတွေပဲ၊နတ်တွေပဲ၊ဇမားတွေပဲ၊ပုဂ္ဂိုလ်တွေပဲ၊တတ္တဝါတွေပဲဒုပေါင်းတဲ့ခါချေလက်တွေပဲလို့အဲဒီလိုမြင်နေရင်တက္ကရာဒိဋ္ဌိဖြစ်တယ်။ဟုတ်ရဲ့လား။အဲဒီတော့တက္ကရာဒိဋ္ဌိမဖြစ်အောင်ပညာနဲ့ပရမတ္တကခွဲပြရမှာလေ။အတိကခွဲပြရမယ်။လူကခွဲပြရမှာ။အော်ဒါကရုံးမဟုတ်ဘူး။ဒါကနဲ့အဒါကပုဂ္ဂိုလ်တ attva မဟုတ်ဘူးဒါကယောက်ျားမိန်းမမဟုတ်ဘူးတို့ဘောင်ကရှင်လည်းမဟုတ်ဘူးဒါကယုံနံဘုရားလည်းညှို့ထိုးပြရမှာလေပရိကလည်းညှို့ထိုးပြအဲဒီတော့ပရိကလည်းညှို့ထိုးပြတော့ခေါင်းကြီးတို့ယောဂီတွေရဲ့စိတ်ကတို့ဘောင်ကရှင်လည်းစီစိတ်ရောက်သေးရလားမရောက်တော့ဘူးနော်ရောက်နေသေးရင်ပန်လားပါလားမရောက်ပါဘူးမရောက်မှပန်တယ်တို့ဘောင်ကရှင်လည်းကိုစိတ်ကဆွဲနေရင်ဘောဂဝေတ္တဝါလည်းစိတ်ကဆွနေရင်မှားတယ်။ငါလုံးစိတ်ကဆွနေရင်မှားတယ်။ဒါရုပ်ဝေဒနာပဲလို့သဘောပေါက်မှမှန်တယ်။ဒါအမြင်မှန်။ဟုတ်လား။အဲ့ဒီမြင်မှန်လေးရသွားပြီဆိုရင်အဲ့ဒီမြင်မှန်အဲ့ဒီအရှုခတရားအဲ့ဒီယုတ်တရားအဲ့ဒီနတ်တရားအဲ့ဒီပရမတ္တရားကလေးအပေါ်မှာပဲ။နော်။စိုက်ပြီးတော့ကြည့်လိုက်တော့စိုက်ပြီးတော့ကြည့်လိုက်တယ်ဆိုတာတမာတိ။ဟုတ်ရဲ့လား။စိုက်ပြီးတော့ကြည့်လိုက်တာပါလေ။သမာဓိစိုက်ပြီးတော့ကြည့်လိုက်တာသမာဓိနော်အဲဒီတော့အဲဒီသမာဓိလေးရဖို့တတိကလည်းကုညီပေးရမယ်ဝရိယကလည်းကုညီ အကူအညီပေးရမယ်ခွန်းတော်ခွန်းတော်ကပန်းကလေးတွေကိုကိုယ့်ရဲ့နေရာမှာအောက်ကလူတစ်ယောက်ကအကူအညီပေးရတယ်လို့အယုဂံပြည်တဲ့အယောင်ကလေးတဲ့ကိုယ်ကိုမြင်ဖို့ဆိုတာကတတိနဲ့လည်းအကူအညီပေးရမယ်တမာရီနဲ့လည်းပဲအကူအညီပေးရမှာပေါ့အဲဒီလိုအကူအညီပေးလိုက်တော့ဟောတမာရီလည်းမရဘူးလားရတမာရီရတယ်ဆိုတာဘာပြောတာလဲဘာကိုစိုက်ကြည့်တာလဲအယုဂံတရားကလေးကိုစိုက်ကြည့်တာဘာကိုစိုက်ကြည့်တာလဲအယုဂံတရားကလေးကိုစိုက်ကြည့်တာဒီလိုမဟုတ်လားရောပေါ်လာရင်လည်းရောကိုစိုက်ကြည့်တယ်နားပေါ်လာရင်လည်းနာကိုစားကြည့်တယ်နော်အဲဒီတော့ရောပေါ်လာရောကိုစားကြည့်နာပေါ်လာရင်နာကိုစားကြည့်နေတဲ့အလုပ်ဒီခြုံကောင်းကောင်းနဲ့မှဝင့်နေတဲ့အလုပ်ပဲဟုတ်ရဲ့လားဒါလည်းလေစသည်တို့ခြင်းသည်တို့ကြားတို့ဘယ်တော့မှဝင့်နေတော့ခြုံကောင်းကောင်းနဲ့မှဝင့်နေဖို့ဘုန်းကြီးတော်ပရိသတ်တွေကလည်းပဲတမာရီလေးရအောင်ကြိုးစားဟုတ်လားတမာရီလေးရအောင်ကြိုးစားအဲ့ဒီတော့သမာဓိလေးနဲ့အာယုံတစ်ခုခုကိုစွစွဆက်ဆက်ကြည့်ပြီးနော်စွစွဆက်ဆက်ကြည့်ပြီးအဲ့ဒီတော့စွစွဆက်ဆက်ကြည့်ခဲ့တဲ့အခါကျတော့တတိယသမာဓိရဝရိယရတရားသုံးမျိုးပြည့်စုံသွားပြီပြည့်စုံသွားတဲ့အချိန်မှာအဲ့ဒီမိမိကြည့်လိုက်တဲ့အာယုံကလေးကိုစိတ်ကလေးကတန်တန်မမမရောက်ဘူးလားရပါလားမရောက်ပါဘူးအဲ့ဒီတော့ရောက်သွားပြီဆိုရင်တဲ့နော်နောက်ကဆင်ခြင်နှလုံးသွင်းတဲ့သဘောလေးပေါ်လာပါလိမ့်မယ်အော်ဒါလေးကပါလေးတော့ဒါဆင်းရဲတာမဟုတ်လားဆင်းရဲတယ်လို့လည်းခေါ်တယ်ယောနိတော်မနတိကာလတိတ်တယ်ဆိုတော့နှလုံးသွင်းတယ်လို့လည်းခေါ်တယ်နော်အော်ဒါလေးကပါလေးတော့လို့ဆင်းရဲလိုက်တယ်ဆင်းရဲလိုက်တော့လွယ်လေးပဲလေစောစောကလေးကဘုန်းကြီးတို့ပြိဿတွေကတမာရီလေးရအောင်ကြိုးစားတဲ့အချိန်မှာတတိလေးနဲ့ပညာပရမခွဲထားပေးပြီဟုတ်လားပညာစီဆေးရောက်သေးရလားဆေးစီရောက်နေတော့ปรมัตถ์นี่เสียหายไปเนาะจุติยะนะเตยะนี่เสียหายไปไอ้เฉยมาสิญญะนรงค์ตัวได้แต่ก็จ้าดาลิก็บาลิบาลิโหสิญญะได้แต่คามาสอบบะเรก็ปัญญาก็มีนี่ล่ะหมอดอกปรมัตถ์ก็ได้มีนี่ล่ะဖြစ်တယ်ด้วยเนาะปัญญาอ่อมมาไม่มีเสิกก็ยောက်ได้เลยล่ะไม่ยောက်ได้หรอกปรมัตถ์อ่อมมาไปจิแล้วอ๋อดาลิก็จุติยะนี่เว้ยဒါလေးကနန္တရားလေးပဲလို့ကောက်ချက်မကြဘူးလားကြားပါပါကြားပါတယ်အဲဒီရုပ်တရားလေးကလည်းပေါ်လာတယ်ကြောက်သွားတယ်နန္တရားလေးကလည်းပေါ်လာတယ်ကြောက်သွားတယ်ဖြစ်ပြီးတော့ပြက်သွားတယ်ဟောဖြစ်ပြက်ပါသေးတာလေးတော့ဒုက္ခသစ္စာလေးပါလားလို့လည်းပဲဆုံးမချက်မကြဘူးလားကြားကြားသွားတယ်ဟုတ်လားအဲဒီတော့ဒုက္ခသစ္စာလေးပါပဲရောက်တဲ့ဖြစ်ပြက်ဒုက္ခသစ္စာလေးပါပဲလို့ဆုံးမချက်ချလိုက်တာဒီတခြားလားပညာလားဒီလိုတော့ပညာဖြစ်အောင်ဒီသာတတ်တ်ခေါ်ယူရမှာလားစဉ္ညာနှလုံးသွင်းပြရမှာလားစဉ္ညာနှလုံးသွင်းတဲ့အခါကျတော့လည်းပဲတခြားကိုစဉ္ညာနှလုံးသွင်းရမှာလားတမာရီနဲ့တည်နေတဲ့အာယုံကိုစဉ္ညာနှလုံးသွင်းရမှာလားတမာရီနဲ့တည်နေတည်နေပြီဆိုတော့ကောကပညာပရမမကွဲဘူးလားကွဲပညာပရမကွဲအောင်ဘယ်လိုကနေသတိပေးထားတော့ပညာပရမကိုရဘုရားခွဲပေးတာလေသတိကခွဲပေးတာဒါလို့မလားသတိကအဲ့ဒီတော့ပညာပရမခွဲနေအောင်ဘုရားနေပြီးတော့နောက်ကနေပံပိုးပေးတာတော့ပရိယကပံပိုးပေးတာတော့ဒါကပညာဒါကပရမဒါမကြည့်နဲ့ဒါကိုကြည့်ဟုတ်ရလားကြည့်ပြီကြည့်တော့သမာဓိဖြစ်သွားပြီမြင်လိုက်ပြီမြင်လိုက်တဲ့အခါကျတော့ဟောတာလေးကရုပ်ပဲဒါလေးကနာမည်ဒါလေးကဖြစ်သဘောပြည့်သဘောဖြစ်ပြဒုက္ခသစ္စာပါပဲလို့ထွန်းမှတ်ချက်ချတာဘုရားချပညာကခြားတာပညာနဲ့လည်းကောသမာသင်္ကပ္ပတဲ့တွေးလုံးရှုလုံးလေးကမပါဘူးလားပါတွေးတာကသမာသင်္ကပ္ပရှုတာကပညာသမာဓိရှိသိလားမလားတကယ်မှလည်းတော့တွေးပြီးတော့ရှုလိုက်တော့ဩဒါလေးကရုပ်ပဲဒါလေးကနာမည်ဒါလေးကဖြစ်ပြက်ပဲဒါလေးကဒုက္ခသစ္စာပါပဲဆိုတဲ့အတိလေးမရဘူးလားရရသွားတယ်ဒီနည်းနဲ့ခေါင်းကြီးတို့ပြိဿတိကြိုးစားရမှာဟုတ်ရဲ့လားဒါခွန်ကြီးတို့ကကိုယ်တော်နဲ့ကိုပြောတာလားစားရဲပါတဲ့အတိုင်းချဲ့ပြောနေတာလားဘုဂုတ်ဆရာတော်ဘုရားကြီးသွားထားတဲ့လမ်းကြောင်းနောက်ကနေနောက်ရောက်ခံပြီးခွန်ကြီးတို့ကလည်းပြောပြနေတာဟုတ်ရဲ့လားကောင်းပြီအဲ့ဒီလိုရှုခန္ဓာကလေးကိုတတိလေးနဲ့တန်တန်မမှဖြစ်အောင်ကြိုးစားပြီးတော့ကြည့်တဲ့အခါကျတော့ဘုန်းတော်ပရိသတ်တွေကအရှုခန္ဓာဘယ်လိုရလို့မှသိမထားဘူးဆိုရင်တတိကဘယ်လိုလုပ်အရှုခန္ဓာကိုညွှန်ပြပေးနိုင်ပါမလဲပြန်နိုင်မလားပြန်နိုင်မလဲ အရိယောသောယေရှုခံတရားကိုညွန်ပြတတိတရားနဲ့ညွန်ပြပေးနိုင်ဖို့ဆိုတာကအရှုခံတရားကိုညာတာပညာအနေနဲ့ကျုပ်တင်ပြီးတော့သိထားဖို့မလိုဘူးလားလို့လို့လေနော်အရိယောလိုတဲ့အခါကျတော့ဒါလည်းမြတ်စွာဘုရားသခင်ကိုရောမြတ်ကြီးလက်ထက်ကတာရကလေးတခုရှိတယ်ဘုဂုတ်ဆရာတော်ဘုရားကြီးဟောတာလေတိတ်တူကောပမသုတ်တံဆိုတာလေဟုတ်တယ်မလားအရိယောကျေနပ်ပမသောတ္တမှာနော်ယဟန်ကြီးတစ်ပါးကိုယဟန်နာမထေရကြီးတွေပြောတဲ့စကား၄ခုရှိတယ်။ဘယ်နှခုလဲ
၄
ခု၄ခုပြောထားတာဟုတ်လား။အဲ့ဒီ၄ခုထဲမှာနံပါတ်၁ကဘာပြောတော့ဆိုတော့မင်းအရှုကနေကြီးတယ်။ဟုတ်ရလား။ဘာကိုကြီးရမှာလဲ
။
ဒွါရ၆ပါးကိုကြီးတယ်။အဲ့ဒီဒွါရ၆ပါးဖြစ်တာကိုလည်းမြောင်ကြီးပြက်တာကိုလည်းမြောင်ကြီးဒီလိုပြောလိုက်တယ်ခေါ်လား။အဲ့ဒီဓာရ6ပါးဒီချလာရှုကံတရားလေးလား ဟောဒီလိုဆိုတော့နော်ဒါဘုန်းကြီးတို့ဘုရားလက်ထက်ကတည်းကနော်ယန္တာမထေရကြီးများကိုယ်တိုင်ဟောပြထားတဲ့တရားကိုမှတ်တမ်းနေထားတာဖြစ်တော့ဘုန်းကြီးတို့ပရိသတ်တွေကလည်းပဲအဲ့ဒီလမ်းကြောင်းတိုင်းလိုက်မယ်ဆိုရင်မှားတော့လိုက်ခြင်းဖြစ်မလားမှန်တော့လိုက်ခြင်းဖြစ်မလားဘယ်တော့မှမမှားနိုင်ဘူးဒီလမ်းကြောင်းတိုင်းသာလိုက်ဟုတ်ရဲ့လားအဲ့တော့သန္တန်ဒွာရဏသမုဒယေသအထေကမေသယထာဘုဒ္ဓပသနာတိဒီလိုပြောတာကိုနော်ဒွာရ၆ပါးကိုကြည်ဟုတ်လားဒွာရ၆ပါးဆိုတော့ဘယ်လိုတွေပါလဲပြောလိုက်ပါဦးမျက်စိနားနှာခေါင်းလျှာကိုယ်စိတ်ဟုတ်ပြီဒွာရ၆ပါးအဲ့ဒီ၆ပါးရှိတဲ့အခါကျတော့၆ပါးလုံးကမကြည့်ပါဘူးတဲ့တခုပဲရွေးကြည့်လိုက်ပါမယ်တော့တခုပဲရွေးကြည့်လိုက်တော့ဘုန်းကြီးတော်ပရိသတ်တွေကမျက်စိကြည့်တတ်ကိုရွေးကြည့်လိုက်ပေါ့ဟုတ်လားနမနာဖြစ်နေကြည့်လိုက်စမ်းပါမျက်စိကြည့်တာကဗမာနေတယ်မင်းဟောဒီမျက်ခွန်အတွင်းမှာမျက်လုံးထဲမှာနေတယ်ဟုတ်လားမျက်လုံးထဲမှာမျက်လွှာကြည့်တာနေမရှိဘူးလားရှိပါပါဗျာဒါဒီမျက်လွှာခွန်တဲ့ထက်ကြားထဲမှာမျက်စိအကြည့်တာကလေးရှိတယ်တဲ့နော်တောင်းကောင်းဗမာသားရှိတော့သွေးကလေးကိုမှီပြီးတော့မျက်လွှာအကြည့်တာကလေးမျက်စိကြည့်တာကလေးမတည်ဘူးလားတည်ရှိပါပ
ါ
ဗျာမျက်စိနဲ့ကြည့်လို့ရပါမလားမရပါဘူ
း
ဗျာမရဘူးမျက်စိနဲ့ကြည့်လို့မရဘူးဆိုတော့ဒါကစားတဲ့ပါတဲ့သဘောပဲဟုတ်ရလားစားရပါတဲ့ဘောပဲကိုယ်ကလည်းအဲ့ဒီနေရာလေးမှာဘယ်လိုမျက်လာခွန်တဲ့ထက်ကိုဘယ်လိုခွာပြီးတော့မျက်စိကိုယ်တော်ကတွေးကြည့်လေးအတွေးကြည့်လေးမှာတည်နေတယ်မျက်စိကြည့်တာကလေးကိုဖုံးတော့ပြိဿတွေမျက်စိနဲ့ဘယ်လိုလုပ်ကြည့်ပါလဲကြည့်တယ်မလဲနော်မျက်လာခွန်တဲ့ထက်ဘယ်လိုလုပ်ခွာမလဲမခွာရဘူးခွာလို့လည်းမဖြစ်ဘူးကြည့်လို့လည်းမဖြစ်ဘူးဒီလိုဆိုရင်ဟောဒီညာတာပညာနည်းနဲ့ဈာဝနာဝါရှိတဲ့အတိုင်းမျက်စိကြည့်တာကလေးကိုအာယုံပြုတ်ပြီးတော့ကြည့်လိုက်စမ်းဟုတ်လားအာယုံပြုတ်ကြည့်လိုက်စမ်းဆိုတော့မျက်စိကြည့်တာကတော့မြင်မြင်မှမြင်မယ်ဒါပေမဲ့လို့လည်းပဲအဲ့ဒီမျက်စိကြည့်တဲ့အပြင်ဘက်ကဆင်းတဲ့တိုက်တဲ့အခါကျတော့မျက်စိကလေးပေါ်လာတာတော့မသိရဘူးလားသိရပ
ါ
ဘူးဒါတော့သိရမှာပဲမျက်စိကြည့်တာကိုသိပြီးတော့စူးစမ်းပါးပါးကြည့်မနေနဲ့နော်ကြည့်နေလို့လည်းထူပါမလား ဘာလို့တော့မထူသလဲမမြင်နိုင်ဘူးဟုတ်လားဘာလို့တော့မမြင်နိုင်တယ်လဲဆိုတာအကြည့်တတ်တာတခြားလားသဘောတရားလေးလားသဘောတရားလေးဒီနေရာမှာရှိတယ်လို့ပြောထားလို့ဒါဒီနေရာမှာရှိတယ်လို့သိလိုက်ရတာဟုတ်လားခွဲစိတ်ပြီးတော့ကြည့်ဖို့ဆိုတာလည်းလွယ်ပါမလားမ
လွယ်ပါဘ
ူးဒါလည်းမလွယ်ဘူးမလွယ်ပင်မဲ့လို့မိမိရဲ့စိတ်ကနေပြီးတော့မျက်စိကြည့်တာကလေးကိုအာယုံပြုတ်လိုက်တာနဲ့တပြိုင်တည်းအဲ့ဒီမျက်စိကြည့်တဲ့မှာအပြင်ဘက်ကအဆင်းနေလာတိုက်တာသတိမထားမိဘူးလားထားမိလားအခုပိတ်ကားကြီးကိုလှမ်းပြီးတော့ကြည့်လိုက်မယ်ဆိုရင်ပိတ်ကားကြီးတွေမျက်စိကြည့်တာကိုလားမတိုက်ဘူးလားတိုက
်
ဘုန်းကြီးတို့ကလှမ်းကြည့်လိုက်လေဘုန်းကြီးတို့ရဲ့ပုံမှန်ကရာဒီရောက်ရတဲ့မျက်စိကြည့်တာကိုလားမတိုက်ဘူးလားတိုက
်
ဟာတိုက်ပြီဟုတ်လားအဲဒီလိုတိုက်တဲ့အခါကျတော့မျက်စိကြည့်တာကလေးအာယုံပြုတ်နေတဲ့ယောဂီပုဂ္ဂိုလ်တယောက်စီအဲဒီလိုအာယုံနဲ့ द्वारा တိုက်လိုက်တဲ့အခါမှာမျက်စိကလေးပေါ်တာသတိမထားမိဘူးလားထားမိလားမြေစိတ်ကိုမျက်စိနဲ့ကြည့်လို့တော့မရဘူးဒါပေမဲ့ဉာဏ်နဲ့ကြည့်လို့တော့မရဘူးလားညာမြေစိတ်ကတော့တခြားသဘောလားသိတဲ့သဘောရှိတာလား မြေစိတ်ကမြင်မှန်းသိတဲ့စိတ်ဟုတ်လားအော်မြင်လိုက်ပြီဒါကအဖြစ်လေးပဲဒါကအနေလေးပဲဒါကဝါလေးပဲမသိလိုက်ဘူးလားသိလိုက်လ
ား
သိလိုက်တာဘယ်လိုကသိတော့စိတ်ကသိလိုက်တာဘယ်လိုကသိလဲအဲ့ဒီစိတ်ကိုမြေစိတ်လို့ခေါ်တယ်ကြားမလားအားလုံးကတော့မြေစိတ်ကလေးကိုမသိရဘူးလားသိရပြီလားဒီတော့မျက်စိကြည့်တဲ့ကိုကြည့်ဆိုပြီးမဲလို့လည်းပဲတကယ်ကြည့်တဲ့အခါကျတော့ဘုန်းကြီးတို့ပရိသတ်တွေမျက်စိကြည့်တာကတော့ရှိတော့ရှိတယ်ရှိပြီမဲ့ဟောထင်ရှားတာကတခြားလားမြေစိတ်ကလေးကထင်ရှားသွားတာလား အဲ့ဒီမြေကြီးဘာကြောင့်ပေါ်တော့မြေကြီးကြီးနဲ့အစင်းနဲ့တိုက်လို့ပေါ်တယ်ဟုတ်ရဲ့လားအဲ့ဒီမြေကြီးဘမှာပေါ်တော့အမြေကြီးကြီးတက်မှာမှီးပေါ်တာပဲအဲ့ဒီမြေကြီးဘမှာပြတ်တော့အမြေကြီးကြီးတက်မှာမှီးပြတ်တာပဲဒီလိုမလားအဲ့ဒီမြေကြီးဘာသဘောရှိတော့သိတတ်တဲ့သဘောရှိတာပဲမြေမှန်သိတဲ့သဘောမြင်တယ်လို့သိတဲ့သဘောဒီသဘောလေးမရှိဘူးလားရှိတယ်အဲ့ဒါလေးကဲခါလို့ရလိုက်ပြီဆိုအဲ့ဒါလေးကဒီတခြားတရားလားရှုပ်ကံတရားလေးလားအဲ့ဒီတော့ဆန္ဒ ద్వార နဲ့ ద్వార ကိုကြည့်ဆိုပြီးမဲလို့လည်းပဲ ద్వార တစ်မျိုးလေးကိုကြည့်ရမှာလားချုံုံပြီးတော့ကြည့်ရမှာလားချုံုံပြီးတော့ကြည့်လိုက်တော့ ద్వార လည်းအာယုံပြုလို့ရမယ်နော်အစဲကအာယုံတွေကလည်းပြိမထားမိဘူးလားထားမိလားပေါ်လာတဲ့မြေစိတ်ကြားစိတ်စားတဲ့ဝิญဉေစိတ်ကလေးတွေကိုလည်းပဲပြိမထားမိဘူးလားထားမိလားထားမိတယ်မြေစိမ့်နဲ့ကြည်တာကတရားတရားလားယုတ်တရားလားမြေစိမ့်ကြတော့ဟောယုတ်တရားနဲ့တရားသတိမထားမိဘူးလားထားမိသွားတယ်အဲ့ဒီယုတ်တရားနဲ့တရားသတိတရားတရားလားရှုကံတရားလေးလားအရှုကံတရားလေးပဲအဲ့ဒီရှုကံတရားကိုသိကျင်ပါတယ်ဆိုရင်တခြားအယုံပြုရမှာလားဟောဒီဒွါရ6ပါးအယုံပြုရမှာဒါကြောင့်ဒွါရ6ပါးအယုံပြုပြီးတော့အဲ့ဒီဒွါရရဲ့အာယုံရဲ့ဝိညာဉ်တရားတွေဓာတိတရားတွေပေါ့ကြည့်ရင်တခြားတွေ့မှာလားရှုကံတရားတွေ့မှာလားအဲ့ဒီရှုကံတရားတွေတခြားလားဖြစ်ပြက်လားဖြစ်ပြက်ပါသေးသလားဩဒါလေးကသစ္စာလေးပဲဒုက္ခသစ္စာလေးပဲဟုတ်ရဲ့လားအဲ့ဒီဒုက္ခသစ္စာကိုသိပါတယ်ဆိုတော့ဉာဏ်ကဘာသစ္စာလဲမေဃသစ္စာမေဃလေးမပေါ်ဘူးလားပေါ်သွားလားမေဃလေးပေါ်သွားပြီလို့မလားအဲ့ဒီမဉ္ဇဏလေးကဟောတာလေးကဒုက္ခသစ္စာလေးပါပဲဒုက္ခသစ္စာလေးပါပဲလို့ပိုင်ပိုင်နဲ့နဲ့သိပွင့်မရဘူးလားရပါလားရပါပြီတခြားရောက်လာနေလားမှန်သွားလို့လားနေလားမှန်သွားလို့ဒီလိုဆိုတော့ဘုန်းကြီးတို့ပြိတ္တတွေလည်းပဲဒုက္ခသစ္စာသိကျင်ပါလေဆိုရင်ဒီနေလားအတိုင်းကြည့်မသိဘူးလားသိနိုင်လားသိနိုင်ပါဗျာသိနိုင်တာပဲဒါမှလားကျန်တော့ကတော့ယဟန်ကြီးတစ်ပါးကဗာပြောတော့ပစ္စနာခန္ဓာနံတဲ့ဟုတ်လားပစ္စနာဥပါဒနဲ့ခန္ဓာနာသမုဒိယသအထေကမိစ္ဆာယတ္တဗုဒ္ဓပစ္စနာတိဆိုတော့အရှုကံတရားသိကျင်ပါလေဆိုရင်ခန္ဓာ၅ပါးကိုမြင်အောင်ကြည့်တယ်။နော်။မှန်ကန်သောအမြင်၊စင်ကြသောအမြင်မြင်ကျင်ပါလေဆိုရင်ခန္ဓာ၅ပါးကိုမြင်အောင်ကြည့်တယ်။ခန္ဓာ၅ပါးမြင်အောင်ကြည့်ဆိုတာရှုကံတရားဒီခန္ဓာ၅ပါးပါပဲလို့ပြောလိုက်တာပဲမဟုတ်လား။တခြားတရားလားခန္ဓာ၅ပါးလား။အဲ့ဒီခန္ဓာ၅ပါးကလည်းကြီးချုပ်လိုက်တော့ဘာလဲပါတော့။ယောကနာကဘယ်နှပါလဲ တပါး နခန္ဓာက 4 ပါး ယောကနာတပါးကဘယ်လိုတွေတော့ ရူပခန္ဓာ နခန္ဓာ၄ပါးကဘယ်လိုတွေတော့ သိတယ်ခန္ဓာ 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 အားလုံးပါလဲတော့ခန္ဓာဘယ်နှပါလဲ ရူပခန္ဓာဘာသဘောရှိတော့ ဝရဏခန္ဓာက ခံစားတဲ့သဘောရှိတယ်သင်ညာခန္ဓာကမှတ်သားတဲ့သဘောသင်္ခါရခန္ဓာကပြည့်ပြည့်တဲ့သဘောဝိညာဏခန္ဓာကသိတဲ့သဘောဒီလိုမဟုတ်လားဘုန်းကြီးကပြောနေတာသဘောတွေကြီးပဲပုံမှန်တာပါရဲ့လားသောတာပတ္တဝါပါရဲ့လားအထေတရာမြတ်ပါရဲ့လားဗာလေးတွေတော့သဘောတရားဘယ်နှမျိုးလဲအဲ့ဒီသဘောတရား၅မျိုးသည်ခန္ဓာ၅မျိုးပဲဟုတ်ရဲ့လားအရိသဝတရား၅မျိုးဒီတရားတရားလားအရှုကံတရားလားအရှိတယ်အဲ့ဒီအရှုကံတရားလေးကိုတဲ့တတိလေးနဲ့တည့်တည့်ပြီးဟုတ်ရဲ့လားတတိလေးနဲ့တည့်တည့်ပြီးတမာလေးနဲ့စိုက်ကြည့်ပြီးစိုက်ကြည့်ပြီးတဲ့အခါကျတော့ပညာတရားကဩဒါလေးကရုပ်ပဲဒါလေးကနာမ်ပဲဒါလေးကဖြစ်တဘောပဲဒါလေးကပြတ်တဘောပဲဒါဒုက္ခသစ္စာပါပဲလို့စမှတ်ချက်မချဘူးလားရှာအဲ့ဒီလိုရှားလိုက်တော့ဟောဒီခန္ဓာ၅ပါးကဖြစ်ပြပါသစ္စာသိတဲ့ဉာဏ်ကဗာသစ္စာတော့မေဃသစ္စာမဉာဏ်နဲ့မဖြစ်ဘူးလားဖြစ်သွားတာအဲ့ဒါဝိပဿနာဖြစ်တာပဲဘယ်လိုမလားကျန်တော်တစ်မျိုးမှာပြောတော့ဆိုတော့စတုံဏမဟာဘူတဏံနဲ့မဟာဘုတ်၄ပါးလေဗာလည်းလေအရှုကံတရားဒီမဟာဘုတ်၄ပါးမဟာဘုတ်၄ပါးဆိုတာတခြားလားယောတရားလားယောတရားဒီတော့တခြားမှာတည်မြင်ပြီးတော့နေတာလားဟောဒီပုံမှန်တရားကြီးထဲမှာတည်မြင်နေတာလားပုံမှန်တရားကြီးထဲမှာတည်မြင်နေတယ်ဟုတ်လား ဣဇဒကာယမှာလည်းယုတ်တိကြီးတယ်ဗိဒကာယမှာလည်းဒါပေမဲ့ဘုန်းကြီးပြိတ္တတွေကအပြင်ကြီးရမလားအတွင်းကြီးရအတွင်းကိုဒီကထားကြည့်ဣဇဒကိုဒီကထားကြည့်ဟုတ်လားဣဇဒပိုင်လို့ရှိရင်အပြင်ဗိဒကိုလည်းမပိုင်ဘူးလားပိုင
်
ငါ့ကောင်ကငါ့ကိုခံလာသည်ဒီတိုင်းပဲရှိပါတယ်ဆိုတော့ဒီလောကလုံးကလည်းပဲတခြားလားဒီတိုင်းပဲလားဒီတိုင်းပါပဲလို့ကောက်ချက်ချလို့မရဘူးလားညာဒီတော့အပြင်ကိုကြည့်ရမလားအတွင်းကိုကြည့်ရမလားအတွင်းကိုကြည့်လိုက်တဲ့အခါကျတော့နော်လက်ကလေးကြည့်လိုက်ကြတော့လက်ကလေးလှုပ်သွားတယ်လှုပ်သွားတာဒီဘလူရတ္တိတော့ဘွာရောတဲ့ရတ္တိဟုတ်ရလားကံကြည့်လိုက်တော့ပြောတာမာတာလေးစမ်းမိတယ်ပြောတယ်မာတယ်သဘောဒီဘလူရတ္တိတော့ပရိဝိဒယတ္တိကိုယ်တိုင်ရတဲ့သဘောလေးတွေ့ရင်ဘလူရတ္တိတော့ဒီသောဒယတ္တိနော်ဒီသောဒယတ္တိဟုတ်လားအဲဒီထဲမှာရှိတဲ့ကလစီလေးတွေပြိုကွက်မတော့ဖွဲ့စည်းရတဲ့သဘောကဘလူရတ္တိတော့အဘောဓရတ္တိအဲဒီသဘောလေးကိုကြက်ခမ်းမိပြီဆိုရင်အဲဒီတရားလေးတွေကတခြားတရားလေးတွေကမာဘောတရားလေးတွေလားမာဘောတရားတခြားလားယုတ်လားယု
တ်ပါဘူး
ဗျာတို့တော့ယုတ်ပြီးသိတဲ့သဘောရှိရလားသိတဲ့သဘောကဘလူတော့နတ်တရားဒီတော့နတ်မပါပဲနဲ့ယုတ်ကိုသိနိုင်ပါမလားနတ်မပါပဲယုတ်ကိုမသိနိုင်ဘူးဒီလိုမလားဖလားပြိတ္တရိမိမိတဏ္ဍမနန္တရားသာလောကမရှိဘူးဆိုရင်ဒါကပရဝိဒါကအဘောဒါကတိဇောတ္တသိနိုင်ပါမလ
ား
ဒါကပူတဲ့သဘောဒါကအေးတဲ့သဘောသိနိုင်ပါမလား ပူတဲ့သဘောအေးတဲ့သဘောသိနေတာဘယ်လိုရောက်သိနေတော့
န
ာရှိတော့သိတာပေါ့ဟုတ်တယ်မလားနာမရှိသိနိုင်ပါမလ
ား
ဒီလိုဆိုရင်ပူသဘောအေးသဘောကိုသိလိုက်တာတဲ့တကယ်ကြီးနဲ့ပူသဘောအေးသဘောကဘယ်လိုရောက်ဖောက်ပြန်မှုသိတာကဘယ်လိုတော့အော်နာနဲ့ယုတ်တွတ်တွတ်ဖြစ်နေတာပဲဟုတ်ရလားအဲဒီတော့သရဏမဟာဗုဒ္ဓနဲ့ဓာလေးပါလို့ပြောပြင်မဲ့လို့လည်းပဲတကယ်လဲရှုလိုက်တဲ့အခါကျတော့ယုတ်ရှုရင်ဘုရုပါရှုမိတော့နာမှာရှုမိပြီးသားမဖြစ်ဘူးလားဖြစ်နေယုတ်ခန္ဓာကဘယ်နှပါးတပါးနာခန္ဓာကဘယ်နှပ
ါ
းအလုံးပေါင်းလိုက်တော့သူလည်းခန္ဓာဘယ်နှပါးတော့သူလည်းခန္ဓာ၅ပါးပဲအချင်းချုပ်လိုက်တော့ယုတ်လေနာမဲမို့လားအဲ့ဒီယုံနာနေတခြားလားဖြစ်ပြလားဖြစ်ပြပါလေသာတော့ဒုက္ခသစ္စာဩဒါလေးကယုံပဲဒါလေးကနာမပဲဒါလေးကပုဂ္ဂိုလ်သတ္တဝါမဟုတ်ပါဘူးလို့ဘယ်လိုကနေပြီးတော့ဖွင့်ချပေးတာတော့တတိကဖွင့်ချပေးတာဘယ်လိုကဖွင့်ချပေးလဲတတိကနေဖွင့်ချပေးလိုက်တဲ့အခါကျတော့ယုံနာမကွဲဘူးလားကွဲတော့ယုံနာကွဲသွားပြီဆိုရင်ယုံနာကွဲသွားပြီဆိုရင်နော်အဲပြညာကိုမကြည့်တော့မနဲ့ပရမတ်လေးကိုပဲဥဒေပြီးတော့ကြည့်လိုက်တဲ့အခါစွတ်စွတ်ဆက်ဆက်ကြည့်လိုက်တော့တမာရီလေးတွေမဖြစ်ဘူးလားဖြစ်ပါပါဘုရားတတိယတမာရီလေးဖြစ်အောင်နောက်ကနေပြီးတော့ပံပိုးပိနေတာကဘယ်လိုတော့ဖြစ်ပါပါဘုရားဟောတတိယပရိယရဲ့တမာရီရဲ့တမာရီဘက်ကမနဲ့ပါလဲခြုံကောင်းကောင်းနဲ့ကနေစောင့်ကြည့်တာစောင့်ကြည့်တော့ဟောဒီယောက်ျားတန်တရားလေးတွေမတွေ့ရဘူးလားတွေ့ရလားရောရောတွေ့ရလားဖြစ်ပြတွေ့ရလားဒီပြပါသေးတာတော့သိတဲ့ဉာဏ်ကဒီတော့သိလိုက်တဲ့ဉာဏ်ဒီရိုးရိုးဉာဏ်လားမဲ့ကိထားတဲ့ဉာဏ်လားမဲ့ကိထားတဲ့ဉာဏ်ဒီတခြားလားဝိပဿနာဉာဏ်လားဒါဝိပဿနာဖြစ်နေပြီဒီတိုင်းသာသိအောင်လို့ဒီတိုင်းသာမြင်အောင်ကြည်ဝိပဿနာကဘာမှခိုင်းရင်တော့မဟုတ်ဘူးဟုတ်ရဲ့လားဒီတိုင်းသာမြင်အောင်ကြည်အခြေခံကတော့တတိယဝရိယရဲ့သမာဓိရဲ့ဒါကတော့အခြေခံပဲဒီတရားတော့မပါလို့ကတော့ခေါင်းကြီးတို့ပြိတ္တတိမြင်မြင်နဲ့အာရုံဘယ်တော့မှမြင်ဝဲရမှာမဟုတ်ဘူးပညာပေါ်မှာပဲတောင်းတနေမှာပဲပုဂ္ဂိုလ်သတ္တဝါပေါ်မှာပဲတောင်းတနေမှာပဲဟုတ်ရလားကဲတော့လည်းကကြတော့ယဟန်ကြီးတစ်ပါးကယဟန်မင်းမကြီးတစ်ပါးကဘာပြောတော့လဲယံကိစိသမုဒိယဓမ္မသဗ္ဗတံနိရောဓဓမ္မနဲ့ဒီလိုမလားမင်းတဏ္ဍမာတဲ့ဘာတရားပဲပေါ်တဲ့တရားကိုနော်အဲ့ဒီပေါ်တဲ့တရားဒီ၆ပြောက်ပျက်စီးတတ်တဲ့သဘောတရားရှိပါတယ်တဲ့ဟုတ်ရဲ့လားဘုရားပြိတ္တတည်းကိုယ်တဏ္ဍမှာနော်ဘာသဘောတရားပဲပေါ်လာသမျှသဘောတရားဒီဘယ်လိုတတ္တိရှိတော့အဲ၆ပြောက်ပျက်စီးတတ်တဲ့တတ္တိရှိတယ်ခံကန့်နေရတာရှိရဲ့လား
ရှိပါပါ
မရှိဘူးနော်၆ပြောက်ပျက်စီးတတ်တဲ့သဘောရှိတယ်လို့ပြောတာဒီဘုရားပြိတ္တတည်းစဉ်းစားကြည့်စမ်းပညာကိုပြောတာလားပရမတ်ကိုပြောတာလ
ား
ပရမတ်ကိုပြောတာเนาะဘာဖြစ်လို့လဲဆိုတော့ပညာတရားကမနေ့ကလည်းဒီတိုင်းပဲလေသ ဒါခွက်လို့ခေါ်တာတခြားလားပညာမလေးကလည်းဒီခွက်ပဲကလေးရောပေါက်ပြက်ပြက်တာတွေ့ရလားမလေးကလည်းဒီခွက်ပဲကလေးလည်းချောပြက်ပြက်စင်းချင်းရှိရလားအဲ့ဒါဒီတခြားသဘောလားပညာသဘောလားအဲ့ဒီခွက်ထဲမှာရုပ်သဘောတရားလေးတွေမရှိဘူးလားရှိအ ਨੇ သောပရိဝေဟဘောဒိသောဝါရောမရှိဘူးလားရှိအဲ့ဒီသဘောတရားကလေးတွေကြတော့မနေ့တော့ကဖြစ်ခဲ့တဲ့သဘောတရားတွေကလေးရှိသေးလားရှိပါပါဘုရားမျက်စိနဲ့ကြည့်တော့မမြင်ရပေမဲ့လို့လည်းပဲမှန်းကြည့်လို့ရတယ်ဘာလို့မှန်းကြည့်မလဲမြင်နဲ့မှန်းကြည့်ဟုတ်ရလားမနေ့တော့ကဖြစ်ခဲ့တဲ့သဘောတရားလေးတွေကလေးရှိရလားရှိပါပါဘုရားဘာရပါတော့ချောပြပြစီပါပြီကလေးဖြစ်တဲ့သဘောတရားတွေမနေ့ကသဘောတရားဟုတ်ရလားဟ
ု
တ်ပါပါဒီတော့သဘောတရားကလေးတွေဒီဟောဒီခါကလေးတွေမှာကြီးတဲ့သဘောတရားကလေးတွေဒီတပုံစံနဲ့ဒီနေတာလားမျိုးမျိုးပြောင်းပါဟု
တ်
ပါပါအမျိုးမျိုးပြောင်းပါတာနော်အဲဒီလိုမျိုးမျိုးပြောင်းသွားလို့ဟောဒီခါကလေးတွေတည်နေတည်ကြဟောင်းနှွမ်းသွားတာပေါ့ဟုတ်တယ်မလားအဲဒီသဘောတရားကလေးတွေကမပြတ်မစစ်တည်တတ်ခိုင်မြဲနေမယ်ဆိုဟောဒီခါကလေးဟောင်းနှွမ်းသွားပါလားဟောင်းလာပါတဲ့သုံးတဲ့ဘုကတပုံစံနဲ့ကြီးနေလို့လားသဘောတရားလေးတွေပြောင်းသွားလို့လားသဘောတရားပြောင်းရင်တော့ပြောင်းရမယ်နာမည်ကတော့မနေ့ကလည်းကော်ခွက်ပဲဒီနေ့လည
်း
မနေ့ပြန်လည်
း
ပညာကမပြင်းပညာကမပြောင်းဘူးဟုတ်ရလားပညာကမပြောင်းဘူးဘာကပြောင်းတော့အဲ့ဒီလိုပဲပုပ်ဖြူဆိုတဲ့လူကြီးတယောက်မနေ့ကလည်းဥဖြူပဲဒီနေ့လည
်း
မနေ့ပြန်လည
်း
ပညာပြောင်းရလားဘာကပြောင်းသွားလဲသူရဲ့တဏ္ဍာမကြီးတဲ့ယုတ်တရားကလေးတွေကတော့ပြောင်းသွားတယ်နန္တရားကလေးတွေလည
်း
မနေ့တော့ကအသေးနဲ့ကလေးသေးတဲ့အသေးတွေ့ရလ
ား
မတွေ့ဘူးမနေ့တော့ကအသေးနဲ့ဒီနေ့ပေါ်တဲ့စိတ်တွေ့ရလ
ား
ပြောင်းပြောင်းမသွားဘူးလ
ား
ဒီလိုဆိုတော့ချောပြောင်းပြည့်စည်တာဒီပညာသဘောလားပရမတ်သဘောလ
ား
ပရမတ်သဘောဒီလိုမလားအဲ့တော့ရဟန်းစိတ်သမုဒိယဓမ္မသဗ္ဗတနိရောဓဓမ္မဖြစ်လာတဲ့တရားမှသမျှပြည့်တယ်ဆိုတာပြည့်တယ်လို့ပြောတာထောက်တော့အပြင်ပညာပြောတာလားပရမတ်ပြောတာလ
ား
ဟောပြောတာလေပရမတ်ပြောတာဒါတော့မိမိတဏ္ဍာမှာပေါ်လာတဲ့သဘောတရားလေးတွေဖြစ်တယ်ဖြစ်ပြီးတော့ပြတ်သွားတယ်ပြီးပြီးတော့ပြတ်သွားတယ်ပေါ်လာတဲ့သဘောတရားမှန်မြတ်ပြတ်တဲ့သဘောရှိပါတယ်လို့ပြောလိုက်ခြင်းအပြင်မင်းရဲ့တဏ္ဍာမှာပျက်စီးတဲ့ပရမတ်သဘောတရားလေးတွေရှိတယ်လို့ပြောရမရောက်ဘူးလားရောက
်
ရောက်တယ်နော်အဲ့ဒီတော့ဩပရမသဘောတရားလေးတွေကြည့်လိုက်တယ်ကြည့်လိုက်တော့ပြတ်သွားတာတွေ့တယ်ဘယ်လိုမလားအဲ့ဒီတော့ဆိုရင်ဟောဒီပြတ်သွားခြင်းသဘောရှိတဲ့ဟောဒီပရမလေးတွေဒီတရားတရားလားအရှုခံတရားလ
ား
အဲ့ဒီအရှုခံတရားလေးတွေကြည့်လိုက်တော့ဘာပဲပေါ်ပေါ်ရုပ်လည်းမပြောဘူးနာလည်းမပြောဘူးဘယ်လိုမလားဘယ်လိုပရမသဘောတရားလေးတွေပဲပေါ်ပေါ်ပေါ်လာတဲ့သဘောတရားဖြစ်ပြီးတော့ပြတ်တယ်ဟုတ်လားရုပ်လိုလည်းမစွဲနဲ့နာလိုလည်းမစွဲနဲ့ဝေဒနာလိုလည်းမစွဲနဲ့ရုပ်ဖြစ်ခြင်းဖြစ်မယ်နာဖြစ်ခြင်းဖြစ်မယ်ဝေဒနာဖြစ်ခြင်းဖြစ်မယ်စိတ်ဖြစ်ခြင်းဖြစ်မယ်ဖြစ်ခြင်းသာဖြစ်ပြည်လာတဲ့တရားမှန်သမျှဘာဖြစ်တော့ပြတ်မှာကြီးပဲဟုတ်ရဲ့လားဖြစ်လာတဲ့တရားမှန်သမျှပြတ်မှာကြီးပဲဆိုတော့ဖြစ်ပြပါသေးစာတော့တိရဲ့ဉာဏ်ကမေကသစ္စာဒီလိုမလားမဉာဏ်လေးမဖြစ်ဘူးလားဖြစ်တော့အဲ့ဒီမဉဏ်လေးဖြစ်သွားပြီဆိုရင်တော့ဝိပဿနာဉာဏ်လေးမပြေဘူးလားဖြစ်နေပြီလား
ဖြစ်ပါပါဘုရား
ဒီတော့ပရမတ္ထသဘောတရားလေးတွေဖြစ်တယ်ဖြစ်ပြီးတော့ပြတ်သွားပါတယ်လို့ဖြစ်သဘောလေးနဲ့ပြတ်သဘောလေးကိုသာသိအောင်လုပ်အဲ့ဒီလိုဖြစ်သဘောပြတ်သဘောသိတာနဲ့တကယ်နဲ့သိတဲ့ဉာဏ်လေးဝိပဿနာဉာဏ်ဘာဉာဏ်လဲဝိပဿနာဉာဏ်အဲ့တော့ဝိပဿနာဉာဏ်ဖြစ်တာပဲသိလို့မလားအဲ့တော့ဝိပဿနာဉာဏ်ဖြစ်ပေါ်တာတရားတရားကိုကြည့်ရမလားဟောဒီအရှုခံတရားလေးတွေကြည့်ရမလားဟောဒီအရှုခံတရားလေးတွေကြည့်ရမယ်ဒီလိုမလားအဲ့ဒီတော့ကိဉ္စုကပမသုတ်တံမှာနော်စာရဲပြည်ထဲမှာမလာဘူးလားလာပါပါဘုန်းတော်ပရိသတ်တွေကလည်းပဲအရှုခံတရားလေးသိကြပါလေဆိုရင်အဲ့ဒီသုတ်တံမှာလာတဲ့နိလန်အတိုင်းနမုနာယူပြီးတော့ကြည့်လိုက်ရင်အရှုခံတရားလေးတွေတွေ့ရပါလိမ့်မယ်ဟုတ်တယ်မလားကောင်းပြီအဲ့ဒီအရှုခံတရားလေးတွေတွေ့တဲ့အခါကျတော့နော်အဲ့ဒီအရှုခံတရားလေးတွေကိုဘယ်လိုပုံစံဖြစ်အောင်ကြည့်ရမှာလဲဘယ်လိုမြင်အောင်ကြည့်ရမှာလဲအဲ့ဒီအရှုခံတရားလေးတွေကဘယ်လိုသဘာဝရှိသလဲလို့စဉ်းစားဖို့မလိုဘူးလားလို့အဲ့ဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားလက်ထက်ကနော်ဒါလည်းတာရကလေးတစ်ခုရှိတာပဲဟုတ်လား ယဟန်တော်တပါထင်ရတာကတော့ဘုန်းကြီးတို့တာဝတိပြည်လို့ထင်ရပါလေဘာဖြစ်လို့တော့ဆိုတော့အစိရဝတိမြင့်လို့ဒီလိုပြောတာကိုနော်အဲဒီတော့တာဝတိမြို့မှာမြတ်စွာဘုရားသတင်းတောင်းနေတဲ့အချိန်ယဟန်တော်တပါကမြတ်စွာဘုရားစီမှာတရားတောင်းတယ်ကမ္ဘာနေလေးတွေသင်တယ်ပေါ့အဲဒီတော့သင်ပြီးတော့တဲ့နေရာမှာသွားပြီးတော့တရားထုတ်တာပေါ့အဲ့ဒီတော့သွားအားထုတ်တော့မြန်သာဖြစ်တော့အဲ့ဒီနံမှာမဟာဝန်တော်ဆိုတာရှိတယ်အနုရာဓမထေရတို့ကုမာရကသပမထေရတို့အဲ့ဒီတော့မှသွားပြီးတော့တရားထုတ်နေကြတာကိုနော်ဒါပေမဲ့ဒီဟန်တော်ကလေးကသူကဒီနေရာမှာအားထုတ်ပုံမရဘူးတာဝတိမျိုးရဲ့ဖို့ဘက်တစ်ဖက်ကန်းနော်တာဝတိမျိုးသားမှာအစိရဝတိမြေဆိုတာရှိတယ်အဲ့ဒီအစိရဝတိမြေဟောဘက်တစ်ဖက်ကန်းကြည့်ရတာတော့အောက်တော့ရှိပုံရပါတယ်အဲ့ဒီမှာသွားပြီးတော့သူအားထုတ်တာပေါ့လေအားထုတ်တဲ့အခါကျတော့မှန်းကြီးကမပေါဘူးဖြစ်နေပါလေတဲ့ဟုတ်လားကမ္မဋ္ဌာန်းတော်ကဘုရားကြီးကတောင်းခဲ့တာလေမြတ်စွာဘုရားကြီးကတောင်းခဲ့တာဖြစ်ပေမဲ့လို့လည်းပဲအဲ့ဒီနိလာတန်အားထုတ်ပေမဲ့လို့တရားကမရဘူးဖြစ်နေတယ်ဘာလို့တော့မရတယ်လဲလို့မေးရင်တော့အချိန်လိုသေးလို့ပြောရမှာပဲဟုတ်ရဲ့လားမြတ်စွာဘုရားကြီးမှာကမ္မဋ္ဌာန်းတောင်းပြီးတော့အားထုတ်တာတော့မှအချိန်လိုသေးရင်တရားရပါမလားမရဘူးအချိန်လိုသေးရင်တရားမရဘူးနော်ပါဠိလေးတွေကပွင့်တယ်သလားအချိန်ကျမှပွင့်တာအချိန်မကျဘဲနဲ့အတင်းကျသွားပွင့်စီခြင်းလို့ပွင့်မှာမလားပွင့်ပါဘူးပရမဖိုးတယ်အဲ့ဒီဖိုးလေးကနေဒီဖိဖိရင်းလာမယ်ဟုတ်လားရင်းလာပြီးတော့မှဘာဖြစ်လာမလဲအပွင့်ကလေးဖြစ်လာမှာပေါ့အဖိုးတော်မှာပဲဖိုးကလေးနှုတ်နေသေးရင်ပွင့်မှာမလားပွင့်ပါဘူးဘာဖြစ်လို့အချိန်မကျသေးလို့ဘောကြီးတော်ပရိသတ်တွေရဲ့တန်တာမှလည်းပဲညံကလေးကအချင်းမကြသေးရင်ပွင့်ပါမလားမပွင့်ဘူးဖရာစီမှာကမ္မထာတောင်းပြီးတော့အားထုတ်တဲ့ပုဂ္ဂိုလ်တော်မှာအချင်းမကြသေးလို့တရားမရသေးပါဘူးဆိုရင်ဘုန်းတော်ပရိသတ်တွေလည်းပဲအချင်းမကြသေးရင်တရားမရသေးဘူးဟုတ်လားအချင်းမကြသေးလို့တရားမရဘူးဆိုတိုင်းဘာငါတို့တရားရမယ့်ပုဂ္ဂိုလ်မဟုတ်တော့ပါဘူးတရားမထုတ်တော့ပါဘူးလို့စိတ်ပြက်နေလို့ပဲဖြစ်ပါဘူးဖြစ်ပါပါဘုရားစိတ်ပြက်နေလို့လည်းမဖြစ်ဘူးချက်ထားလို့လည်းရပါဗလားမရဘူးမေးပုတ်တဲ့ပုံကလိုပဲဟောရလားဘုန်းကြီးတွေခြေတော်ကမိကြီးတွေဘာတွေမပေါ်သေးတဲ့အချိန်တုန်းကကြောက်ကလေးတွေပုတ်ပြီးတော့မေးထွက်အောင်မလုပ်ရဘူးလားဟုတ်ပါပါဘုရားဘလုံးစဲလေးတွေပုတ်ပြီးတော့မေးထွက်အောင်မလုပ်ရဘူးလားဟုတ်ပါပါဘုရားအဲ့ဒီလောလောဆယ်အခါကျတော့နော်ပုတ်တယ်ဆိုတာဘာဖြစ်ပုတ်ပုတ်တာလဲပူအောင်ပုတ်တာဟောရလားဘာဖြစ်ပုတ်ပုတ်တာလဲပူမှမိချင်မှာပေါ့ကြောက်ကလေးတစ်ခုကိုပုတ်တယ်ဘလုံးစဲကလေးတစ်ခုကိုပုတ်တယ်ပုတ်တော့ပူတယ်အဲဒါတော့ပူနေတဲ့အချိန်မှာဂုံးကလေးနဲ့တိုးလိုက်တော့မှဂုံးကလေးကရှဲဆိုပြီးတော့မိတောက်သွားတာဒီလိုမဟုတ်လားအဲဒီဘလုံးစဲကလေးတက်မှမိတောက်တာဟုတ်ရဲ့လားမိတောက်တာကဗမာတောက်တော့ဘောမှာတောက်တာဂုံးကလေးမှမိတောက်နိုင်အောင်ဘလုံးစဲကလေးမှလိုအပ်တဲ့အပူရှင်ရှိဖို့မလိုဘူးလားလို့အဲဒါမိထွက်အောင်အပူချိန်ဖြစ်အောင်ပို့နေတဲ့ပုံကတရားသည်နော်ပို့လိုက်ဟလာပြန်မပါလေဆိုပြီးတော့ခဏနားနေလိုက်ပြန်အေးပါလိုက်ဂုံးကလေးတို့ကြည့်ရပါမလားတော့ကစိတ်ကိုရတာထပို့လိုက်ပြန်မပါလေဆိုပြီးတော့ခဏနားနေလိုက်ဂုံးကလေးတို့ကြည့်မိထွက်ပါမလားသတ်မှတ်တဲ့အပူဒီဂရီမပြည့်မရှင်းဘယ်တော့မှမိမထွက်ဘူးဟုတ်တယ်မလားဒီတော့မိမထွက်တိုင်အာငါဒီပို့နေတာလည်းကားပါပဲလေဆိုပြီးတော့ပို့နေတဲ့လုပ်ငန်းကိုရှော့ပြေလို့ဖြစ်ပါမလားဖြစ်ပါဘူးဘာလို့ရမှာလဲဆက်ပို့ရမှာပဲဒီတဲ့မကပူတဲ့ရှင်လေးတွေမတက်တဲ့အောင်ဘာလို့ပြရမှာလဲအပူရှင်တွေကလေးပြည့်တယ်ဆိုရင်တစ်ဖက်မှာဘာဖြစ်မလဲမိကြောက်မယ်ဘယ်လိုပြန်တာတွေလည်းပဲအချိန်မကြသေးဘူးဆိုပြီးတော့ဒီတိုင်းရှော့ထားလို့ရပါမလားစကားပေါ်ကလေးတစ်ပွဲဝင်လိုက်ပြန်ပြီးတော့နားနေလိုက်ပြန်အေးပါပြီဒါရကစကားပေါ်ကလေးတစ်ပွဲဝင်လိုက်နည်းနည်းလေးပူလာပြီမိတော့မှမကြံသေးဘူးပြန်နားနေလိုက်ပြန်ပြီးတော့မေးဘူးလားအေးသားလားတစ်တလုံးမိတော့မှမဟုတ်ဘူးဟုတ်တယ်မလားဘယ်လိုပြန်တာတွေလဲတချို့တွေရောက်ဆိုလို့ချင်းဒီနေ့မှဒီချင်းဒီကြံလေးတရားစကားပေါ်လေးကြမှာမဖြစ်မနေလာဝင်ကြရတာဟုတ်လားမဖြစ်မနေလာဝင်ကြရတာအ အဲ့ဒါတော့မှပဲနော်ယောင်းကဖွင့်မရတာတို့ဟုတ်လားယောင်းမပိတ်တာတို့အလုံးမအားတာတို့ဒါကရှိသေးတာမိထွက်ပါမထွက်ကိုတော့သိကြတယ်ဟုတ်ရဲ့လားအဲ့ဒီတော့တခိုးကိုမိမိမှာညံလဲတယ်မပေါ်သေးဘူးဆိုရင်ဒီတိုင်းရထားရမှာလားဆက်အားထုတ်ရမှာဆက်အားထုတ်ရမှာရထားရမှာလားမပြတ်တမ်းအားထုတ်နေရမှာခေါင်းတော်ကပြောသလိုအာစိတ်ငကဖြစ်အောင်အားထုတ်ဟုတ်လားဘယ်လိုဖြစ်အောင်အားထုတ်ရမှာလဲဒါပြီးတော့အားထုတ်တဲ့အခါကျတော့မာနော်တမတ်တဲ့ညံကလေးပွင့်လာပါလိမ့်မယ်ဒီလိုမဟုတ်လားအခုနဲ့ရန်တော်ကလေးကလည်းပဲနော်ပြက်ကဗျာစီမှာကမ္ဘာနီတောင်းပြီးတော့အားထုတ်တာတော့မှအချိန်မကြာသေးတော့သူမက်ဖို့ရရဲ့လားမရဘူးမရဘူးညနေသားရောက်တဲ့အခါကျတော့ကဲပြန်တော့မယ်မြတ်စွာဘုရားစီပြန်ပြီးတော့ရှောင်းမှပဲဆိုပြီးတော့နော်ပြန်လာခဲ့တယ်အဲဒီတော့ပြန်လာခဲ့တဲ့အခါကျတော့မြစ်ကမ်းလေးကွင်းမြင်ကလေးကိုဖြတ်ပြန်လာတဲ့အခါမှာနေကပူတဲ့အခါမှာတန်လျက်တယ်မတွေ့ဘူးလားတွေ့ဝိဝေကနေလာကြည့်လိုက်တဲ့အခါကျတော့ကိုင်းတော်ထဲမှာကွင်းမြင်ထဲမှာနော်ကွင်းမြင်ထဲမှာတန်လျာတွေတွေ့တယ်။အဲဒီတန်လျာတွေတွေ့တဲ့အခါကျတော့တန်လျာဆိုတာကဘာနဲ့တူတော်လို့မေးရင်ရင်နဲ့တူတယ်။အဝေကနေလာကြည့်လိုက်တော့ဟောရေပြင်းကြီးနဲ့တူတယ်ပေါ့နော်။အဲဒီလိုနဲ့ဆက်ဆက်ဆက်ဆက်ဆိုင်ဆိုင်နဲ့လျှောက်လာတဲ့အနာရောက်တဲ့အခါကျတော့ရေရှိရလား။ရှိပါဘူး။မြေပြင်ပဲတွေ့တော့တယ်။အဝေကခြင်နေတော့ကရေတကယ်တော့နားရောက်ကြည့်လိုက်တဲ့အခါကျတော့မြေဖြစ်သွားပြီ။ရေတွေ့လား?မှန်ပါဗျာ။တချက်မှတ်ထားတော့အဝေကကြည့်လိုက်တော့ကဘာတွေ့တော့?ရေတွေ့တယ်။ဟုတ်လား။တကယ်တော့အရင်နားရောက်တော့ရေရှိရဲ့လား?မှန်ပါဗျာ။မရှိဘူး။နော်။ဘုရားတော်မိတ်တဲ့ဒီသောတာရကကိုထင်တာကငါလို့ထင်တာတယ်။သားလို့ထင်တာတယ်။သမီးလို့ထင်တာတယ်။မထင်ဘူးလားတဲ့။ဘောဂလာကငါဆိုတဲ့မြင်လေးတွေမရှိဘူးလားရှိဒီတိုင်းနေလောကတော့ဒီမြင်လေးတွေအများကြီးမြင်နေတယ်မမြင်ဘူးလားမြင်ပါဘူးဟောဒီရှုကံတရားကလေးတွေကိုညာကလေးနဲ့သိသိချာချာသုတကြည့်လိုက်တဲ့အခါကျတော့ဘယ်မလဲပုဂ္ဂိုလ်တ attva တွေးရလားတွေးပါဘူးဗျာကြောင်ကြောင်မိမကတွေးရလားတွေးပါဘူးဗျာဒီမြင်မျိုးမြင်အောင်ကြည့်ရမယ်ဟုတ်လားအဝေးကကြည့်တော့ဘာလို့မြင်တော့ဘာလို့ထင်နေတော့ရေလို့ထင်နေတယ်တကယ်တော့လက်တွေ့သွားကြည့်လိုက်တော့ရေတွေ့ရလားမ
ှန်ပါ
ဘူး။ဘာတွေ့?
မ
ြေပဲတွေ့တယ်။နော်။အော်ငါခန္ဓာကိုယ်ဟာလည်းပဲတန်လျက်လိုပါပဲလားလို့သူ့စိတ်ထဲမှာနှလုံးမသွင်းမလားသွင
်
းညံပေါက်သွားတာ။ဘုန်းတော်ပရိသတ်တွေလည်းပဲနော်။သောတာရောကမိမိတဏ္ဍာမှာပဂရိမြဲစိတ်နဲ့ကြည့်လိုက်တော့တခြားတွေ့တာလားပုဂ္ဂိုလ်သတ္တဝါတွေ့တာလား။ညံလေးနဲ့ကြည့်လိုက်တော့ဟောဒီရှုခန္ဓာလေးတွေတွေ့လိုက်ပြီဆိုတာနဲ့ဒီပဲနဲ့ပုဂ္ဂိုလ်တ attva ရှိသေးရဲ့သောတာရကထေရီတာကပုဂ္ဂိုလ်တ attva တကယ်တော့ဉာဏ်လေးနဲ့ကြည့်လိုက်တော့ပုဂ္ဂိုလ်တ attva လားယုံနာခန္ဓာလားယုံနာခန္ဓာဖြစ်ပေဗာဒိစ္စာတော့ဒုက္ခသစ္စာပါပဲဆိုတဲ့ကောကချမ်းသာလို့ထင်စရာတကွက်မှမရှိတော့ဘူးရှိသေးရလားပုဂ္ဂိုလ်တ attva မြင်ပြောက်တာနဲ့တကယ်နဲ့တခြားလားဒိဋ္ဌိကိလေသာသေးတာလားချမ်းသာပြဘာမှမရှိဘူးအားလုံးကဆင်းရဲဒုက္ခသစ္စာကြီးပဲလို့မြင်လိုက်တော့တခြားလားတဏှာကြီးတွေသာဆင်းသွားတာအမြင်မှန်လေးတွေရသွားတာဝိဇ္ဇာကမဆင်းဘူးလားဆင်းဆင်းသွားပြီဟုတ်လားအဲဒီတော့တဏှာလေးကိုကြည့်တယ်အဝေးကကြည့်လိုက်တော့ရေအနာရောက်လာတော့ညင်ဘုန်းတော်ပရိသတ်တွေကပဂရိမျက်စိနဲ့ကြည့်တော့ပုဂ္ဂိုလ်သတ္တဝါဘောဉာဏ်မျက်စိနဲ့ကြည့်လိုက်တော့တခြားလားဖြစ်ပြဒုက္ခသစ္စာလားဒါနဲ့နောက်ကဆက်သွားတယ်ဆက်သွားတော့သီလဝတိမြစ်တက်ကိုရောက်မောမပမနဲ့ရေချိုးဒီလိုပြီးတော့နားနေနားနေရင်လည်းမြစ်ထဲမှာရေစီးနေတာတွေကိုကြည့်လိုက်တဲ့အခါကျတော့ရေစီးတဲ့မှာတခြားပါလာတာလားအာရေမြောက်ကလေးတွေပါလာတာလားရေမြောက်ကလေးတွေပါလာတယ်ရေစီးအားနဲ့နော်အဲ့ဒီရေမြောက်ကလေးတွေစိုက်ပြီးတော့ကြည့်လိုက်တော့ဝေးကနေရေမြောက်ကလေးတွေမျောပါလာတယ်အနားရောက်လာတော့ပြတ်သွားတယ်ဟုတ်လားအဝေးကကြည့်လိုက်တော့ဗာလေးတွေတော့အနားရောက်လာတော့ရှိတာတွေ့တာလားမရှိတာတွေ့ရတာလားအဲ့လိုပဲတဲ့အရှုခတရားကလေးတွေကြည့်လိုက်ပြန်တော့လည်းပဲသောတာရောကထင်နေတာလားတခြားထင်နေတာလားခိုင်နေမြဲတယ်လို့ထင်နေတာလားတကယ်ကြည့်တာတော့ခိုင်နေမြဲတာတွေးရတာလားပြက်စီးတာတွေးရတာလားရှိတာတွေးရတာလားမရှိတာတွေးရတာလား အစကတည်းကမရှိရလားဖြစ်ပြီးမှပြက်တာဖြစ်ပြပါသေးစားတော့ဒုက္ခသစ္စာပါပဲလို့သိလိုက်တော့သိတဲ့ဉာဏ်ကဘာသစ္စာလဲအဲ့ဒီနည်းနဲ့ကြည့်လိုက်တာအဲ့ဒီလိုကြည့်နေတော့သဘောပေါက်တော့မြတ်စွာဘုရားကနှမ်းပြီးတော့အကူအညီပေးလိုက်တာတခါတည်းကိုရဟန္တာဖြစ်သွားတာပဲဟုတ်လားဘုရားပရိသတ်တွေလည်းပဲအဲ့ဒီနည်းကအတိုင်းလိုက်ပြီးတော့ကြိုးစားမယ်ဆိုရင်ဒီနေ့မဲ့ဖို့တွေမရနိုင်ဘူးလားရနိုင်ပါလို့ဖို့ပဲလို့လဲကြိုးစားဖို့ပဲလို့လဲရထားမယ်ဆိုရင်တော့ပြန်အေးသွားမှာပဲဒီတော့မအေးအောင်နော်အပူဒီဂရီတွေမြင့်တဲ့မြင့်အောင်ကြိုးစားရမယ်အဲ့လိုကြိုးစားရင်လူချင်းနဲ့မဲ့ခွန်နေမှာမရဘူးလားရ။အေးမဲ့ခွန်နေပါရောကြိုးစားကြပါလို့တိုက်တွန်းရင်းနဲ့နော်။နိုင်ကလည်းစီတော့ဒါတွေပေါ်တော့ကြအောင်စို့။အေးကျမချမ်းသာသွားပြီမြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနေလာတဲ့ဖွယ်တင့်နေအောင်။ပြုစုဆောင်လျှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။